Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ14ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါကြောင့်သေဆုံးသူအရေအတွက်ဟာ October နဲ့ November လတွေမှာမြင့်တက်လာမယ်လို့ခန့်မှန်းထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဆိုင်ရာအခြေအကဲကပြောကြားပါတယ်။အဲဒီနှစ်လမှာသေဆုံးသူပိုများလာလိမ့်မယ်လို့ Hans Kluger က AFP သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။ COVID ကာကွယ်ဆေးပေါ်လာရင်ကရောဂါဖြစ်ပွားမှုအဆုံးသတ်သွားမယ်လို့ပြောနေကြတာကလည်းမမှန်ဘူးလို့သူကပြောပါတယ်
။ It's not the vaccine. People, I hear the whole time the vaccine is going to be the end of the pandemic. Of course not.
ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ခြင်းမှထိရောက်နိုင်မှာဖြစ်ပါတယ်။အခုသိထားရသလောက်တချို့ကိုထိထိရောက်ရောက်ကာကွယ်ပေးပေမဲ့တချို့ကိုကာကွယ်မပေးဘူးလို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluger ပြောသွားတာပါ။လူတွေအနေနဲ့ COVID ကရောဂါရှိနေခြင်းဘယ်လိုသတိထားကာကွယ်နေမလဲဆိုတာသဘောပေါက်ချိန်ကြမှာကရောဂါကြီးအဆုံးသတ်မှာဖြစ်မယ်လို့သူကပြောပါတယ်။အခုကမ္ဘာတဝန်း COVID အတည်ပြုလူနာဟာ29သန်းကျော်သွားပါပြီ။သေဆုံးသူကလည်း9သိန်း 2,000 ကျော်နေပါပြီ။ဒီနေ့ကနေနေတော့ကမ္ဘာမှာတရက်ထက်အတည်ပြုလူနာ3သိန်း 8,000 ကျော်နဲ့စံချိန်တင်များခဲ့တယ်လို့ WHO ကပြောပါတယ်။မြန်မာနိုင်ငံမှာလည်းဒီကနေ့အတိလေ3နိုင်ခွဲအချိန်အထိအတည်ပြုလူနာ 3,015 ရောက်သေဆုံးသူ26ရောက်ရှိပါတယ်။အတည်ပြုလူနာတွေကအသက်80သွေးတိုးရောဂါအခန့်ရှိသူအမျိုးသားနဲ့အသက်82နှစ်အရွယ်စီးကျိုယောဂသွေးတိုးနဲ့နှလုံးသွေးကြောချင်းယောဂအခန့်ရှိသူအမျိုးသားတို့ဒီကနေ့ကွဲလွန်သွားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းမှလောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ35ရောက်ထက်မနည်းရှိသွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း၊ Oregon ပြည်နယ်နဲ့ Washington ပြည်နယ်တွေမှာလောင်နေတဲ့တော်မီကြောင့်မြင်းနေရာဟက်တာတသန်းကျော်လောင်ကျွမ်းခဲ့ပြီးတော့နေအိမ်နဲ့စီးပွားရေးအဆောက်အဦပေါင်းထောင်ထဲချီပျက်စီးဆုံးရှုံးခဲ့ပါတယ်။ဘီဘီကလွတ်အောင်တောင်းထဲချီတဲ့လူတွေဟာလည်းနေအိမ်တွေကိုဆုံးခွာပြီးဘေးကင်းရာကိုပြောင်းရွှေ့နေနေကြရပါတယ်။ San Francisco, Seattle နဲ့ Portland မြို့တွေအပါအဝင်အနောက်ဘက်ချမ်းဒေသမှာမီးခိုးလုံးတွေဖုံးထွန်းနေပြီးတချို့နေရာတွေမှာဆို၄ဒုအရေအသွေးဟာကျန်းမာရေးနဲ့မညီညွတ်တဲ့အဆိုးဆုံးအဆင့်မှာရှိနေပါတယ်။အခုလိုမျိုးနိုင်ငံအနောက်ဘက်မှာမိအကြီးကျယ်လောင်ကျွမ်းနေတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကတိတ်အကျယ်တဝင့်ပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့မိလောင်နေတဲ့အခြေအနေကိုသိရဖို့ဒီကနေ့တနင်္လာနေ့မှာကယ်လီဖိုးနီးယားပြည်နယ်ကိုသွားဖို့အစီအစဉ်ပြင်ဆင်နေတဲ့ Healthcare Workers ဆိုတဲ့လူမဲ့အမျိုးသားကိုရဲအယားရှိကလက်သီးနဲ့အကြိမ်ကြိမ်ထိုးနေတာကိုလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာပါ။အဲ့ဒီရဲအယားရှိဟာအင်အားကိုအလွန်ကျွံသုံးခဲ့တာကြောင့်ယာရုကနေဖယ်ရှားလိုက်တယ်လို့ Clayton မြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူ Victor Hill ကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါဗျ။ယာရုကနေဖယ်ရှားလိုက်တဲ့ရဲအယားရှိနာမည်ကိုတော့ဖော်ပြမထားပါဘူး။အက်တလန်တာမြို့မှာတောက်ကြနေတဲ့ကဖြစ်ခဲ့တဲ့အဖြစ်အပျက်ဗီဒီယိုထဲမှာ Roderick Walker ဘောလူပြူရဲအရာရှိနှစ်ယောက်တပ်ဖြတ်ထားတာကိုတွေ့ရပြီးတော့တယောက်ကဥကောင်းမိုင်းကိုလက်သေးနဲ့တစ်ချိန်မကထိုးတာတွေ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းကရခိုင်ချင်းမြို့တိုင်းနယ်နဲ့ရခိုင်လူမှုအသားဝိုင်းတွေဟာစစ်ပွဲတွေအတွင်းတရားလက်လွတ်တပ်ဖြတ်ခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးသွားတာတွေညှဉ်းပန်းနှိပ်စက်ခံရတာတွေနဲ့အစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်နေကြရတာတွေရှိနေပြီးတော့ဒါဟာဆေးရဇဝဲမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရဇဝဲမှုတွေမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ရဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ကြရတဲ့စစ်ဆင်ရေးတွေလုပ်ခဲ့တာ၃နှစ်ကျော်လာပြီမဲ့လေကုလသမဂ္ဂဘက်ကတောင်းဆိုထားသလိုတာဝန်ရှိသူတွေကိုအရေးယူဖော်ထုတ်တာမျိုးခိုင်ခိုင်မာမာမလုပ်နိုင်ခဲ့ဘူးလို့မြန်မာအစိုးရကိုဝေဖန်ပါတယ်။အခုကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့53ချိန်မြောက်အစည်းအဝေးမှာလူ့ခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေရဲ့အခွင့်အရေးလူ့ခွင့်ရေးဆရာအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာတင်သွင်းပြီးတော့ပြောဆိုသွားတာပါအခုလာမယ့် November ရွေးကောက်ပွဲကျင်းပရမှာလဲရခိုင်ရှမ်းချင်းဒေသတွေမှာပါကျင်းပနိုင်ဖို့မျှော်လင့်ပြီးတော့ရိုဟင်ဂျာတွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ဖို့တားဆီးခံရတဲ့အပေါ်မှာလည်းလူ့ခွင့်ရေးအကြီးအကဲကထောက်ပြဝေဖန်ခဲ့ပါတယ်။ကို ကိုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံအနေနဲ့ရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဘက်ပေါင်းစုံရင်ဆိုင်နေရပြီးဒါတွေကိုဖြည့်ရှင်းတဲ့နေရာမှာတစ်စုံတစ်ခုတည်းမဟုတ်ဘဲအလုံးစုံခြုံငုံနိုင်မဲ့ဆက်နွယ်ဖြည့်ရှင်းမှုမျိုးလုပ်သွားရမှာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ပြဿနာတွေကိုဖြည့်ရှင်းရမှာတနေ့တည်းတညာတည်းဖြည့်ရှင်းနိုင်မှာမဟုတ်ဘဲအချိန်ယူဖြည့်ရှင်းသွားရမှာဖြစ်တယ်လို့တုံ့ပြန်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူးရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဗျာ။ဒီကနေ့ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ဂျပန်နိုင်ငံဆိုရဖွဲ့အတွင်းဝင်ယူရှိဟီဒဲဆူဂါဟာတနင်္လာနေ့ကဂျပန်အာဏာရပါတီရဲ့ခေါင်းဆောင်ဖြစ်ရွေးချယ်ခံခဲ့ရတဲ့အတွက်ဂျပန်ပါလီမန်တွင်ပြည်လုံးမဲ့ဝင်ကြီးချုပ်တည်ရွေးချယ်ပွဲမှာအနံ့ရဖို့တည်ချပြီးဖြစ်ပါတယ်။ဂျမိုင်းအကြောင်းပြချက်နဲ့ယာရုကနေနှုတ်ထွက်မယ်လို့ကြေညာထားခဲ့တဲ့ဝင်ကြီးချုပ်ရှင်ဆိုအဘိနီယာကိုဆက်ခံဖို့အာဏာရပါတီဥက္ကဋ္ဌရွေးချယ်ပွဲမှာဆူဂါကထောက်ခံမဲ့389မဲရခဲ့ပြီးတခြားပြိုင်ပွဲနှစ်ယောက်ပေါင်းက159မဲရခဲ့ပါတယ်။လက်ရှိအနာရပါတီ Liberal Democrat Party ကအမတ်တွေကပါလီမန်မှာလူအများစုဖြစ်ပါတယ်။ဝင်ကြီးချုပ်အဘေရဲ့အစိုးရအဖွဲ့အတွင်းဝင်ဖြစ်သူဆူဂါဟာအဘေရဲ့မူဝါဒတွေကိုဆက်လက်အကောင့်ထည့်ဖော်မဲသူဖြစ်သတ်မှတ်ခံထားရတာကြောင့်အခုလိုထောက်ခံမှုအများစုရရှိတာဖြစ်ပါတယ်
။新型コロナウイルス拡大をするという
ကယောကဆက်ရောက်နေချိန်မှာနိုင်ငံရေးအရာလက်ဟာမှုရှိလို့မရကြောင်းစီစဉ်ကုန်မှုကိုတုံ့ပြန်ကြိုလွှားနိုင်မှုဂျပန်နိုင်ငံနဲ့လူတိုင်းပြည်ရန်ကင်းဝေးဖို့နဲ့တည်ငြိမ်တဲ့ဘဝကိုရဖို့ဝန်ကြီးချုပ်အဘေရဲ့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆူဂါကပြောတာပါ။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကယောကကြောင့်ကျဆင်းနေတဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်ပြုလုပ်ရေးကိစ္စတွေဦးစားပေးလှုပ်ဆောင်မယ်လို့လည်းသူကပြောပါတယ်။အစိုးရအဖွဲ့အတွင်းဝင်ဖြစ်ခက်ရှူရှူရှိနေခဲ့တဲ့ဆူဂါဟာအစိုးရရဲ့လုပ်ငန်းတွေပြင်းပြဖို့တင်းတင်းမာမာကင်တွယ်သူဘူဝါရညှိနှိုင်းရင်မတူအနေနဲ့ရောဗဟုအစိုးရအာဏာကိုအသုံးပြုပြီးဘီရိုကရက်တွေအပေါ်မှာဩဇာလွှမ်းမိုးနိုင်သူတူအနေနဲ့ပါနာမည်ကြီးသူတယောက်ဖြစ်ပါရဲ့ရှင်။ထိုင်ဝမ်မှာရှိတဲ့ American လို့ F-16 တိုက်လေယာဉ်ပြည်ပြင်ထိမ့်သိမ်းရေးဌာနကတခြားနိုင်ငံတွေရဲ့ F-16 တိုက်လေယာဉ်တွေကိုပြည်ပြင်ပေးနိုင်မယ်လို့ခန့်မှန်းနေကြပါတယ်။ဒီလိုလှုပ်ဆောင်မယ်ဆိုရင်တရုတ်နိုင်ငံကမကြည်မနှံဖြစ်နိုင်တယ်လို့အာရှကစစ်မှုရေးရာတန်တမန်အခင်းချင်းမှလည်းအပြောင်းအလဲတွေပေါ်ပေါက်လာနိုင်တယ်လို့ကြွမ်းကျင်သူတွေကယူဆနေကြပါတယ်။တရုတ်ကထိုင်ဝမ်ကိုပိုင်နေနေပြီအဖြစ်ကြေညာထားပြီးအထူးသဖြင့်ကာကွယ်ရေးကိစ္စတွေမှာထိုင်ဝမ်ကိုမထောက်ခံဖို့တခြားနိုင်ငံတွေကိုဖိအားပေးနေတာပါ။မကြာသေးခင်ကပဲထိုင်ဝမ်ကို F-16 တိုက်လေယာဉ်တွေရောင်းတဲ့ American Company Lockheed Martin ကိုတရုတ်ကတန်ခတ်အရေးယူတဲ့စီးရင်ထဲမှာထည့်သွင်းခဲ့ပါတယ်။2019ခုနှစ်ထဲနောက်ဆုံးကောက်ယူတဲ့လူမှုစစ်တမ်းအရလူအများစုကတရုတ်ပြည်မှာကြီးအုပ်ချုပ်မှုကိုဆန့်ကျင်ကြတဲ့ထိုင်ဝမ်မှာအစိုးရကတရုတ်ရန်ကာကွယ်ဖို့ကာကွယ်ရေးကိုအခိုင်အမာလှုပ်ဆောင်နေခြင်းတလို့နိုင်ငံသားတိုင်းပြည်တွေနဲ့လည်းဆက်ဆံရေးထူထောင်လိုတာဖြစ်ပါတယ်။အခုတိဆောက်ပြီးစီးခဲ့တဲ့ American Dollar 3.8 billion တန်ဖိုးရှိတဲ့ F-16 တိုက်လေယာဉ်ပြုပြင်ထိန်းသိမ်းဌာနကိုထိုင်ဝမ်ကလေကြောင်းစက်မှုဖွံ့ဖြိုးတိုးတက်ရေးကော်ပိုရေးရှင်းကကင်တွင်နေတာဖြစ်ပြီးဒီတိုက်လေယာဉ်ပြင်ထိန်းဌာနကတဆင့်ဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်လိမ့်မယ်လို့ထိုင်ဝမ်အာဏာရပါတီအမတ်ဖြစ်တဲ့လူချင်းချင်းကပြောပါရရှင်။လူကြိုက်များတဲ့ TikTok Video Application ကိုစီးပြိုင်ဝယ်ယူဖို့ Microsoft မီးပညာကုမ္ပဏီကြီးရဲ့ကမ်းလှမ်းချက်ကို TikTok ရဲ့မီးခင်ကုမ္ပဏီ Biden ဆိုင်ရင်းဆိုလိုက်ပြီး American အခြေစိုက် Oracle မီးပညာကုမ္ပဏီနဲ့သဘောတူညီမှုရယူသွားဖို့ရှိနေပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေမြင့်တက်နေချိန်မှာAmerican သမ္မတ Donald Trump ကအမျိုးသားလူမျိုးရေးအကြောင်းပြချက်နဲ့ American အခု Biden က Microsoft မီးပညာကုမ္ပဏီကြီးရဲ့ကမ်းလှမ်းချက်ကိုညှင်းဆိုလိုက်ပြီး Oracle ကုမ္ပဏီနဲ့စီးပွားပွဲပူးပေါင်းသွားမယ်လို့ပြောကြောင်းတနင်္ဂနွေနေ့က New York Times သတင်းစာကဖော်ပြခဲ့ရပါ TikTok application ကို American အစိုးရဝန်ထမ်းတွေကိုထောက်လှမ်းဖို့တရှိလှုပ်ဖို့နဲ့ American ပြည်သူတွေကိုအကြက်ကန်ချိန်ချောက်ဖို့တရုတ်အစိုးရကအသုံးပြုနိုင်တယ်လို့သမ္မတ Trump ကပြောနေတာပါဒါကြောင့် Biden ကုမ္ပဏီအနေနဲ့ American ကုမ္ပဏီတွေနဲ့စက်တင်ဘာ22ရက်ကိုနောက်ဆုံးထားပြီးသဘောတူညှိနှိုင်းမှုမရရင်ဒီ TikTok application ကို American နိုင်ငံတွေမှာအသုံးပြုခွင့်ရပ်ဆိုင်းခံရမှာဖြစ်ပါတယ်။ Russia အတိုက်ခံခေါင်းဆောင် Alexei Navalny ဟာအာရုံကြောထိခိုက်ပျက်စီးစေတဲ့ ဆိုဗီယက်ခေတ်သုံးနိုဗီချုပ်ဓာတုအစိမ့်မိခဲ့တာဖြစ်တယ်လို့ပြင်သစ်နဲ့ဆွေဒင်ကဓာတ်ခွဲကျွမ်းကျင်ပညာရှင်တွေကအတည်ပြုလိုက်ကြောင်းဂျာမနီအစိုးရကတနင်္လာနေ့ကပြောပါရယ်နဗာနီဟာအစိတ်ခတ်ခံခဲ့ရတာဖြစ်ကြောင်းအစိုးပိုင်းတို့ကလည်းဂျာမနီစစ်ဘက်ဆိုင်ရာဓာတ်ခွဲကံကအတည်ပြုပြောဆိုထားတာပါNetherlands နိုင်ငံတဲ့ The Hague မြို့အခြေစိုက်ဓာတုလည်းနဲ့ကာကွယ်တားစီအဖွဲ့ OPCW ကလည်းဓာတ်ခွဲနမူနာတွေကိုလက်ခံရယူခဲ့ပြီးတက်ဆိုင်ရာဓာတ်ခွဲခန်းတွေမှာစစ်ဆေးမှုအစဉ်အလျင်လုပ်ဆောင်ခဲ့တယ်လို့ဂျာမနီအစိုးရပြောခွင့်ရ Stefan Seibert ကပြောပါတယ် OPCW ကဓာတ်ခွဲနမူနာတွေကိုဓာတ်ခွဲခန်းသုံးခုမှာတိကျခွဲစစ်ဆေးခဲ့တာဖြစ်ပြီးဓာတ်ခွဲခန်းအဖြစ်အပျက်အရာ Nevani ဟာ Novichok အစိတ်ခတ်ခံခဲ့ရတာဖြစ်တယ်လို့ပြောခွင့်ရ Seibert ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဖြေရှင်းမှုဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကန်နဲ့တခြားနိုင်ငံတွေကလည်းရုရှားကိုတောင်းဆိုထားပါတယ်။ရုရှားအစိုးရကတော့ဒီကိစ္စမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့အငြင်းဆိုထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နဗာနီဟာပြည်ရင်းလေယာဉ်ခီးစဉ်တစ်ခုအတွင်းမှာနာမကျန်းဖြစ်ခဲ့ပြီးနှစ်ရက်အကြာဩဂုတ်လ22ရက်နေ့ကဂျာမနီနိုင်ငံဘာလင်မြို့မှာစေဝါကုသမှုခံယူခဲ့တာဖြစ်ပါတယ်။အခုလက်ရှိနဗာနီကိုဖြည့်ဆည်းနေကုသပေးနေပြီးသူ့ကျန်းမာရေးတိုးတက်မှုအခြေအနေတွေနဲ့ပတ်သက်လို့ဘာလင်မြို့စေယုံကဘယ်တော့ထပ်ပြီးတော့သတင်းထုတ်ပြန်မလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။တော်ရရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့တင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ COVID-19 ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းတအုပ်အပါအဝင်အစိုးရဌာနဆိုင်ရာဝန်ထမ်းတွေအထိကူးစက်ခံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကဝန်ထမ်းတအုပ်မှာပါကူးစက်ခံနေရကြောင်းဒီကနေ့ပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရောဂါကူးစက်မှုအတွက်တန်လျာရှိနေတာကြောင့်ဆစ်ဆစ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဒုတိယဝန်ကြီးဦးခင်မောင်တင်မှာပူမတွေ့ရပါပဲ။သူ့ရဲ့ကိုယ်ရေးအရာရှိမှယောဂါပိုးကူးစက်နေတာတွေ့ရကြောင်းလည်းတမရယုံပြောခွင့်ရဦးစောထေက Facebook လူမှုကွန်ရက်ကနေသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကနဦးစစ်ချက်မှာယောဂါပိုးကူးစက်တာမတွေ့ရပါပဲလေ။အတိုင်ပင်ခံရုံးဒုတိယဝန်ကြီးဦးခင်မောင်တင်ကိုတည်တံ့ထားဆောင်ကြည့်ပြီးနောက်ထပ်ဓာတ်ခွဲနမူနာယူဆစ်ဆေးသွားမှာလည်းဖြစ်ပါတယ်။အခုဆိုရင်အစိုးရရုံးဆိုင်ရာနေပြည်တော်မှာကူးစက်ခံရသူပေါင်း30ကျော်ရှိနေပြီးဌာနဆိုင်ရာတွေကဝန်ထမ်းတွေမှာပါကူးစက်မှုတွေတွေ့ရှိခဲ့တာပါနေပြည်တော်ကပြည်သူ့ကျန်းမာရေးဦးစီးဌာနကအရာရှိတအုပ်မှလည်းယောဂဘူးတွေ့ရှိကြောင်းအတည်ပြုထားပါတယ်ဒါပေမဲ့ယောဂဘူးရှိသူနဲ့ထိတွေ့ခဲ့သူ20ရဲ့ကနဦးစစ်ဆေးကျမတော့ပုံတွေ့ခဲ့ရကြောင်းလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
အော်ကံကောင်းစွာနဲ့ပဲပေါ့နော်ဒီသူနဲ့ထိတွေ့တဲ့ဒီလုပ်ငန်းခွင်နေရာလူတွေမှာပိုးမတွေ့ပါဘူးခင်ဗျအဲဆရာကတော့တွေ့သွားတာပေါ့နော်ဟုတ်ဆရာလည်းတွေ့တယ်ဆိုတာလည်းသူ့အမျိုးသမီးရတယ်ဒါဆရာဝန်ကြီးပေါ့နော်ကျွန်တော်တို့ဒီအထူးကူဆရာဝန်ကြီးပေါ့အထူးကူဆရာဝန်ကြီးဆိုတော့သူကလူနာရီလည်းကြည်ရတယ်ပေါ့နော်ဒီအနတ်မရတဲ့လူနာရီပေါ့နော်ဒါမျိုးတွေဆိုတော့သူကကြည်ရတဲ့ခါကျတော့ဒါအမျိုးသမီးကနေပြီးတော့ဒီဆရာစီကိုကူတာပေါ့နော်အဲဒီခါကျတော့ဟိုအလုပ်အတူလုပ်တဲ့လူတွေအကုန်လုံးကတော့ primary contact လို့ဖြစ်သွားတာပေါ့နော်အဲတော့ဒီပုံကိုယ်လေးအကုန်လုံးကျူဝင်တယ်ဒါမနေ့ကပဲအဆက်ဆေးရပေါ့နော်မနေ့ကညနေဒီနေ့မနေ့အဖြေတွေထွက်တဲ့အခါကျတော့အကုန်လုံးကတော့ဟိုပိုးမတွေ့ဘူးပေါ့နော်ဟုတ်ကဲ့ပထမချိန်မှာတော့ဟုတ
်ရခိုင်ပြည်နယ်ကနေကူးစက်မှုတွေတကြောပြန်ပေါ်ပေါက်လာရကနေအခုဆိုရင်ယောဂကူးစက်မှုတွေဟာနေပြည်တော်နဲ့ရန်ကုန်လိုမျိုးကြီးတွေအထိပါပြန့်နှံ့လာနေတာပါယောဂဘူးတွေ့ရှိသူအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာတော့ဆေးရုံတွေကဒင်းတွေပူဆန့်စေဖို့နဲ့တည်တံ့ထားပြီးစောင့်ကြည့်စစ်ဆေးနိုင်မယ့်နေရာတွေကိုဆေးရုံအဝန်းဝိုင်းအတွင်းဆောင်ရွက်နေတာတွေအပြင်အင်အားတွေမှလည်းပြင်ဆင်နေတယ်လို့ဒေါက်တာတန်းနိုင်စုကပြောပါတယ်
။တက်လာတဲ့ပမာဏနဲ့ပေါ့နော်။ထားနိုင်အောင်ဆန့်နိုင်အောင်လို့ကလည်းတက်နိုင်တဲ့များလက်ရှိမှာပေါ့ကျွန်တော်ကဒီနှစ်ပတ်သုံးပတ်အတွင်းမှာပေါ့နော်။ရှေ့မှာလည်းဆင်းမဲ့လူတွေရှိရဲ့နောက်တစ်ပတ်လောက်ဆိုကျွန်တော်ဆင်းရမှာပေါ့။တစ်ပတ်တောင်မလိုတော့ဘူးထင်တယ်ရှေ့ကအခွင့်ရလေ။အဲတော့ရှိရလူတွေစိတ်ချလို့ဆင်းရင်နောက်ကလူတွေနေရာရလာပြီပေါ့နော်အဲဒီလိုမျိုးရှိရကျူတွေဝင်နေဟိုပါ21ကနေ24ပြောင်းတော့လဲထွက်သွားတဲ့လူတွေအများကြီးရှိပေါ့နော်အဲဒါတွေကိုတတ်နိုင်နေများပေါ့နော်ဒါတကယ့်အမီပြင်းမှာအပင်မခံပြီးဆောင်ရွက်နေပါခင်ဗျာဒီပုံကိုယ်တွေလည်းကျွန်တော်ဒီကနေပြောလေးစားသွားနေပဲပြောလိုက်ချင်ပါလေဟု
တ်ကျမရေးဝင်ကြီးဌာနရေးဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရာကိုဗစ်ရောဂါဘူးကူးစက်မှုကြောင့်တည်ဆုံသူနောက်ထပ်2ဦးအပါအဝင်အခုဆိုရင်စုစုပေါင်းတည်ဆုံသူ26ဦးရှိနေပြီးကူးစက်သူအရေအတွက်ကတော့3000ကျော်ရှိနေပါပြီရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပ
ါ။ဒီရပိုင်းတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေနေဆက်ဒေသမှာလုံခြုံရေးအတွက်တုံ့ပြန်လှုပ်ရှားလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ပြောဆိုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့တင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ
မြန်မာစစ်တပ်ကနှစ်နိုင်ငံနယ်စပ်မှာအင်အားတွေတုံ့ပြန်လှုပ်ရှားနေတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတွေကဖော်ပြခဲ့ကြတာပါသမ္မတပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့နေဇတ်ဒေတာမှာလုံခြုံရေးချင်နေရသူမြင့်လှုပ်ရှားနေရတာဖြစ်ကြောင်းပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီကနေ့နေကြတဆောက်မှာတော့မြန်မာနေကြတောင်ရဲတပ်ဖွဲ့တော့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေတော့ဒီကနေ့နေကြတောင်တပ်ဖွဲ့တွေကတော့သူကအငဲတန်းကျွန်တော်ပူတွဲကျင်းလက်တဲ့ဟာတွေအခုရပိုင်းအတွင်းမှာတော့ဒါအိုက်ကမှာအေးနဲ့အေးရတဲ့ဆေးရဲ့လှုပ်ရှားမှုတွေအရင်းရရှိသူကပုံများလာတယ်ပုံများလာတဲ့ကြောင့်မလို့ကျွန်တော်အာမန်ကလုံလုံကြီးတောင်ရဲလေးရှိတယ်ကျင်းလက်တာလည်းတောင်ရဲလေးရှိတယ
်အထူးသဖြင့်မောင်သောနယ်စားတစ်ချောင်းမှာအေးရခိုင်နဲ့နှက်ကင်ဖွဲ့နဲ့အာစာရူဂျင်ဂျာအစွန်ရဖွဲ့တို့လှုပ်ရှားမှုတွေများလာလို့တိုက်အင်အားနဲ့ပုံမှုလုံချုံရေးလှုပ်ရှားမှုတွေများလာတယ်လို့ဆိုပါတယ်နိုင်ငံနယ်စပ်မှာမြန်မာစစ်တပ်ကအင်အားသုံးမြင့်လှုပ်ရှားနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာတာမတ်ကိုစင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းလည်းဘင်္ဂလားဒေ့ရှ်ခြေဆိုင်သတင်းလိစတာသတင်းကဖော်ပြခဲ့ပါတယ်ဒီသတင်းပေါ်မှာသမ္မတပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
သမ္မတကြီးကိုသူတို့ခေါ်ပြောတဲ့ဆရာတော်ဟုတ်တယ်လို့ပြရတယ်ဗျ။အဲသူတို့ပြောတာတော့ဒီသူတို့နယ်စပ်ဖက်မှာတော့တက်လှုပ်ရှားမှုတွေများလာတယ်ဆိုတဲ့ဟာပေါ့နော်။သင်ခေါ်ပြီးပြောတဲ့ပုံစံမျိုးမဟုတ်ဘူး။အဲအကြောင်းအရာနဲ့ပတ်သက်ပြီးမှတွေ့ဆုံပြောကြတဲ့အခါမှာပြောကြခြင်းနဲ့ဖြစ်တယ
်။ဘင်္ဂလားဒေ့ရှ်အခြေစိုက်ကလတာသတင်းဌာနကလည်းစက်တင်ဘာလ17ရက်နေ့မှာမြန်မာစစ်တပ်အင်အားတစ်ထောင်ခန့်မောင်တော်မြို့နယ်မြောက်ပိုင်းအင်တင်းကျေးရွာဘက်ကိုဆက်လီနဲ့ပို့ဆောင်ပေးခဲ့ကြောင်းတိရခန့်ဆက်လီသမားတွေကိုကိုးကားပြီးဖော်ပြခဲ့ပါတယ်။အင်းဒင်းကျေးရွာတိရခန့်လည်းဖြစ်လူတို့အခြေပြုဖွဲ့စည်းခေါင်းဆောင်သူလည်းဖြစ်သူကုသိုလ်မြဦးကတော့နေစပ်ဘက်မှာတာဝန်ကျတိုင်ရာအပြောင်းလဲလုပ်သွားလို့ဆိုပါတယ
်ကျွန်တော်တို့ဘယ်လိုခေါ်တိုင်ရင်နှင်းချင်းလိုက်တာပေါ့နော်နှင်းရင်အထွက်နှင်းရင်အဝင်ပေါ့အဲ့ပေါ်မှာမှတိုင်ရာတိုးချဲ့တဲ့အညာအဲ့လိုမျိုးပုံပတ်တာဖြစ်ပါလိမ့်မယ
်မောင်တော်မျိုးနဲ့ငခူရနဲ့ဥရှင်းကျရွာအုပ်ချုပ်ရေးမှုတွေကတော့၎င်းတို့နယ်မြေဖက်မှာတိုင်ရာတိုးချဲ့တာမတွေ့ရကြောင်းပြောပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဇာအဖွဲ့ကိုသမ္မတကလိုက်လံရှင်းလင်းရမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားနိုင်ငံဘက်ကိုတိမ့်ချောင်ခဲ့ရပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်မပြုတဲ့မြန်မာအစိုးရကတော့ထက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံဖို့ကတိပြုထားပေမဲ့အခုချိန်ထိတော့လက်တွေ့အကောင့်တွေမပေါ်နိုင်သေးတဲ့အတွက်လည်းနိုင်ငံတကာဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ယောဂာနဲ့စည်ရေးတိတ်မှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနိုဝင်ဘာလရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေမိတ်ဆွေစည်ရုံပေါ်ခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရွေးကောက်ပွဲကျင်းပဖို့နှစ်လလောက်တောင်မလိုတော့တဲ့အချိန်မှာပဲကာယောဂာကူးစက်မှုတွေနဲ့လက်နက်ကင်ပဏိပခတ်တွေအရှင်မရောသေးတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေမိတ်ဆွေစည်ရုံပေါ်မလိုတဲ့အချိန်နဲ့ရင်ဆိုင်နေကြပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကစပြီးနိုဝင်ဘာလဆန်းထိမိတ်ဆွေစည်ရုံခွင့်ပြုထားပေမယ့်နိုင်ငံရေးလှုပ်ရှားမှုတွေကြီးကြီးပြင်းပြင်းမလုပ်နိုင်သေးတဲ့အချိန်မှာရခိုင်ပြည်နယ်ကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP နဲ့ပါဝင်ပါတယ် ANP ပါတီဥက္ကဋ္ဌဦးတာထွန်းလကတော့ရွေးကောက်ပွဲအတွက်မပြင်းစင်နိုင်သေးတဲ့အချိန်တွေကိုခုလိုပဲပြောပါတယ်
ဒီမှာတော့ဘာမှမရှိသေးဘူး။ဒါပေမဲ့ဒီကဘူးကံဒီလုံးလုံးမရတဲ့အချိန်ကြီးကကျွန်တော်ဘာမှမလုပ်သေးတဲ့အချိန်ကြီ
း။ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းနိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့ရှိနေရှိမှာပဲ။ကာယောဂါနဲ့လက်နက်ကင်ပဏိပခတ်တွေကြောင့်ရခိုင်ပြည်နယ်မှာနိုင်ငံရေးလှုပ်ရှားမှုတွေမလုပ်နိုင်ခဲ့ရင်ရွေးကောက်ပွဲရလဒ်ပေါ်ထိခိုက်မှာကိုလည်းဦးတာထွန်းလကစိုးရိမ်နေပါတယ
်။အဲရွေးကောက်ပွဲကဖြစ်တယ်တဲ့ဒီရွေးကောက်ပွဲကဟိုဆွန်ဆွန်ဆက်ဖွင့်တယ်။ဟိုမင်းကြီးရွေးကောက်ပွဲတစ်ခုပဲဖြစ်တာဘူး။အဲဖြစ်တာလူတွေလည်းအဲ့ဒီလိုပဲ။အခုယူကောက်ပွဲယူကောက်ပွဲရဟန်းဒီနေတာဟိုတိုက်ပွဲကလေးဝိဇင်ရဲ့စက်တဲ့အချိန်ရှိတယ်။ဆက်ဆက်ကလေးဟိုကရောကလေးဟိုရက်တန်းတဲ့အချိန်လေးမရှိသေးဘူး။အဲဒါကြောင့်နိုင်ငံရုပ်ပါတီနဲ့ဘာသာဒီယူကောက်ပွဲကတူနေနေရရဘာမှဟိုမလုပ်သေးတဲ့အချိန်လေးတွေရှိတယ်
ရခိုင်ပြည်နယ်မှာစည်ရေးတိမ်မာမှုတွေကြောင့်လုံခြုံရေးအတွက်စင်ခေါ်မှုတွေရှိနေတယ်လို့ကာယောဂါကြောင့်ပြည်နယ်တစ်ခုလုံးနှိပါမလို့ရရင်ပြင်မထွက်ကြဘူးလေညွန်ကြားထားပါတယ်။ဒီလိုခက်ခဲတွေရှိနေပေမဲ့မေဆွေစေယုံရဲ့လုပ်ငန်းတွေကိုတတ်နိုင်သလောက်ဆောင်ရွက်နေတယ်လို့လည်းအာဏာရအမျိုးသားဒီမိုကရေစီဖွဲ့ဆောင် NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ
်။ဟုတ်ကဲ့ရခိုင်မှာတော့အခက်အခဲရအခုဖြစ်သွားတာပေါ့နော်။ပထမအချက်ကတော့လက်နက်ကင်ဗိက္ခာဖြစ်တဲ့အတွက်လုံလုံကြီးတက်ပြီးနောက်ကရခိုင်ပြည်နယ်မှာကျွန်တော်ကိုပြည်ယောဂါကပြန်ပေါ်မှုကအနေနဲ့ညံ့ဖြစ်လာတဲ့အတွက်ကြောင့်အဲကျွန်တော်တို့ကဒီကိုပြည်ညံ့ချက်ညံ့နေအရင်မေဆွေတီးရင်းလုပ်ရတဲ့အခါမှာအခက်အခဲနှစ်ခုလုံးရှိပါတယ်ဒီချက်နှစ်ခုလုံးနဲ့ကန်ပြီးအောင်လို့ကျွန်တော်တို့ဒီ online poster များထောင်းနေဆွေတာ friends လည်းများဖို့ဝေးတာနောက်ပြီးတော့ online ရနေနေဆွေစီရင်တာနဲ့နောက်ပြီးတော့လူတွေ့ပြီးတော့တို့လူတွေ့ပါတာတော့လုံလုံကြီးတက်ချရတယ်ညီမဒီမှာကျွန်တော်တို့ လက်ခုပ်ကျူတာပါတယ်။ဒါနဲ့ကျွန်တော်တို့အခုဟိုပြည်နယ်တစ်ခုလုံးက state အဖွဲ့ဖြစ်နေတဲ့ဆိုကျွန်တော်ကဖတ်ပြီးထုတ်လိုက်တာပါလေဆိုတော့လုံခြုံရေးဒေသကြီးများဖွင့်ဖို့တောင်းပန်နေတယ်ကွာ။ဆက်လို့ပြီးတော့ဒီရုံလုံခြုံဖို့ကျွန်တော်တို့ကြောင်းခဲ့ရပါတယ်။
အဓိကတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းရခိုင်ပြည်နယ်မှာစေယုံရေးလုပ်ငန်းတွေကိုကန့်တတ်နေတာလုပ်နေရတယ်လို့ပါတီရဲ့ရခိုင်ပြည်နယ်ပြောခွင့်ရဒေါ်အေးမာခင်ကပြောပါတယ
်။မြို့တော်စေယုံရေးတော့မလုပ်ဖြစ်ဘူးဖြစ်ပါတယ်ဆိုရင်တော့ဟိုဟာပေါ့ကျွန်တော်တို့ဒီလက်ကမ်းစာကြောင်လေးဖြန့်ဝေတဲ့အပိုင်းကဟိုဟာကျန်းမာရေးကလည်းခွင့်ပြုထားတယ်ဥစ္စာလည်းကွန်ဆင်နာခွင့်ပြုထားတဲ့အပိုင်းမျိုးပေါ့အဲကွန်ဆင်နာခွင့်ပြုထားတဲ့အပိုင်းမျိုးကျွန်တော်တို့ဒီဖိုင်ဘိုးထူးရှင်းရှိရတယ်ဒီလက်ကမ်းစာကြောင်ဖြန့်ဝေပြီးရေးပြီးရောင်းပါတယ်ဒီနောက်ပြီးလုပ်တဲ့အပိုင်းလေးတွေရှိပါတော့
လက်နက်ကင်ပဏိပခတ်တွေကြောင့်စောပိုင်းမှာကတည်းကပုံမှန်တိလေးလေးညမထွက်ရမင်းထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံပုံနှကျွန်းရသေတောင်ဘူဒီတောင်မောင်တော်မြို့နယ်တွေပြင်ကာယောဂါကူးဆက်ပြန့်နှံ့မှုကိုထင်လျှောက်ဖို့စစ်တွေမျိုးမှာပြီးခဲ့တဲ့ဩဂုတ်လ၂ရက်နေ့ကစပြီးညမထွက်ရမင်းထုတ်ပြန်ထားသလိုကြောက်ဖြူတောင်ကုန်းတန်တွဲမန်အောင်နဲ့အဲမြို့နယ်တို့ကိုလည်းစက်တင်ဘာလ၂ရက်နေ့ကစပြီးညမထွက်ရမင်းထုတ်ပြန်ထားပါတယ်ကိုယ်ပဲကူးဆက်မှုတွေရှိနေတဲ့ရခိုင်မှာအတော်လာကန့်တတ်ထားတာရှိသလိုမလိုအပ်တဲ့အပြင်မထွက်ဖို့မဖြစ်မနေတော့တဲ့အခါမျိုးမှာလည်းနှာခေါင်းစည်းတက်ဖို့အပါအဝင်ကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့စီကံတွေကိုလိုက်နာကြဖို့လဲကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ဒီလိုမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ကယောဂါဖြစ်ပွားနေချိန်မှာတစ်ဖက်သက်ပြည့်ရထားဖို့ကျမ်းမော်နဲ့တိုင်းဟန်သားလက်နက်ကိုင်အဖွဲ့တွေကြီးညာထားပေမဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးစီရေးတင်းမာမှုတွေကြီးထွားလာနေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ကာလအကြံကြာတိုက်ပွဲတွေငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေဟာအစိုးရကျမ်းမော်နဲ့မြောက်ပိုင်းမှာမိတ်အဖွဲ့ဝင်ကချင် GIO ကိုကတ် MNDAA နဲ့တအန်းပလောင် TNLA တို့အကြားမှာလာရှိုတိုင်ရန်နဲ့မူဆဲခရိုင်ကကျူကုတ်ပန်ဆိုင်မြို့နယ်တွေအတွင်းမှာဖြစ်ပွားတာဖြစ်ပါတယ်။ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်က VOA ကိုအခုလိုပြောပါတယ
်။နေကလာရှိုမြို့နယ်ထက်ကမမန်ကျော်ရဲ့အခက်ပြန်နာမှာညနေ၄နာရီခွဲကနေ၄နာရီ25အထိလောက်အဲ့မှာတနေရာဖြစ်တယ်။နောက်တနေရာတော့ဒီပန်ရမြို့နယ်ထက်ကငါဝါခိုင်နာမအရွာရဲ့ထက်နာမဖြစ်တယ်။ကျွန်တော်တက်ရှိတဲ့ဘက်ကဒီတမ်တော်ကထက်လာတဲ့တွေ့ဒီကျွန်တော်ရှိပြီးအကင်းနဲ့တိုင်မှာထိတိုက်ပြီးမှဒီတိုက်ပွဲဆက်ဖြစ်တော့ပွားတာဖြစ်ပါ
။ဒီနေ့နေချင်းပိုင်းအထိတော့တိုက်ပွဲထက်မှန်ဖြစ်ပွားတဲ့တွင်မရရှိသေးပါဘူး။ပြီးခဲ့တဲ့10ရက်နဲ့17ရက်နေ့ကလည်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပြီးဒီလအတွင်းတိုက်ပွဲ4ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ဘက်မှာပြီးခဲ့တဲ့အပတ်အတွင်းကတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပြီးလောလောဆယ်စီရေးတင်းမာမှုတွေရှိနေတဲ့အကြောင်း KIA ကချင်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။စက်တင်ဘာလ17ရက်နေ့ရယ်12ရက်နေ့ရယ်ဆက်သက်ဖြစ်ပါတယ်။နောက်ခုနောက်ဆုံးကတော့တစ်ခါတက်ပြအားလုံးကတော့ခုနေရာမှာခုနေရာမှာပြန်ညင်သွားတာနေထားတော့ရှိပါတယ်။ဒါပေမဲ့တက်မတော်ကလည်းသူ့တက်သေးပြန်ဆွတ်သွားတာတော့မရှိပါဘူး။အဲဒါကြောင့်စီရဲ့အခြေအနေကတော့ဒီမှာတဲ့အနေထားတော့ရှိပါတယ်။ပြန်တိုက်ပွဲတွေပြန်ဖြစ်မလားပေါ့နော်။အဲဒါအားလုံးကတော့တတိယအနေထားနဲ့နေတဲ့အနေထားသာရှိပါတယ်။ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီမြောက်ပိုင်းမဟာမိတ်အဲတပ်ဖွဲ့တွေရှိတဲ့နေရာပဲမှာသူ့ဘူးလာလို့ဖြစ်တဲ့တက်တော်လို့ပြောလို့ရပါတ
ယ်။ TNLA ကဘုံမူတိုက်ကျော်ကလည်းပြီးခဲ့တဲ့လာကုန်ပိုင်းကစတင်ပြီးရှမ်းမြောက်ဒေသမှာတမ်ဘရော့ဘက်ကအင်အားဖြည့်တင်းတာတွေရှိခဲ့ကြောင်းအခုလိုပြောပါတယ်
။ဒီရှီလာဘိုင်းကမဩဂတ်စ်ကုန်ခါနီးရဲ့ဒီအခုစတင်ပါလာဆိုင်ရဲ့ဒီရှမ်းမြောက်ဘက်မှာတော့လာရှူးရဲ့ဒီကုခိုင်ဘဲချမ်းရဲ့ဒီမူဆယ်နမ်ခါမနော
အစင်းအပြန်ပြီးတူချက်လာတော့ရှိအဲဒီအစင်းအတူချက်တော့ဒီတော့ကျွန်တော်နေတဲ့တော်တွင်ထိကိုလိုက်လာမှသူစင်စင်နေတော့တိုက်ပွဲအပြန်လက်ဖြစ်ပေါ်တာဖြစ်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအတီးပြုတ်မေးမြန်းနိုင်ဖို့ကျမ်းရော်ဒရင်မှန်ပြန်ကြားရေးအဖွဲ့နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့
ောင် MNDA ကိုကိုင်းနဲ့ AA ရခိုင်အဖွဲ့တွေဟာအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချိုးဆိုရေးအတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာနောက်ဆုံးဆွေးနွေးခဲ့ကြပြီးဒီနှစ်အတွင်းမှာတော့ COVID-19 ကာယရောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့ပါတယ်လက်တလောဆွေးနွေးပွဲတွေပြန်ဆနိုင်မဲ့အလားအလာကိုနှစ်ဖက်အကြားမှာဆက်သွယ်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ကချင်ငင်းချိုင်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ဂျာကအခုလိုပြောပါတယ်
ကိုဘလို့ဆယ်နောက်ဆုံးချိန်နဲ့ဘာမှမထူးထူးခြားဘူးဗျ။ဟိုကလည်းဘာမှမပြောတာနှစ်ဖက်စလုံးကငြိမ့်နေတယ်ဗျ။အခုတော့ဆယ်ဒီကိုဗစ်နိုင်တဲ့ကိစ္စတောင့်တင်တယ်။ဘာမှလည်းအကြောင်းပြန်လာတယ်ဘာမှလည်းမရှိသေးဘူးဗျ။
စတင်ဘာလ၄ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့တမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေကမြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကဆွေးနွေးပွဲတွေပြန်လည်စတင်ဖို့အစိုးရထံကိုအကြောင်းကြားလာကြောင်းနဲ့အစိုးရဘက်ကဆွေးနွေးပွဲတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေကြောင်းပြောဆိုထားပါတယ်ဩဂုတ်လအတွင်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုပြန်လည်မြင့်တက်လာတဲ့နောက်ကျန်းမာရေးကအကျန်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာကအပကျန်နယ်မြေတွေမှာစီးရေးဆိုင်ရာလှုပ်ရှားမှုတွေကိုစက်တင်ဘာလ၁ရက်နေ့ကနေ30ရက်နေ့အထိရပ်ဆိုင်းတာကိုတိုးမြင့်ခဲ့တယ်လို့အစိုးရနဲ့တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီတော်မဟာမိတ်၃ဘွဲကလည်းစက်တင်ဘာလ၁ရက်နေ့ကနေနိုဝင်ဘာလ၉ရက်နေ့အထိအပြည့်အသက်တန်ထပ်မံတိုးမြင့်ခဲ့ကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျမအစုံမမရှင်ကိုဗစ် -19 ကပ္ပကရောဂါကူးစက်မှုတွေရှိနေချိန်မှာရိုဟင်ဂျာစကန်နေတဲ့ဖြားနာမကျန်းမာသူတွေများလာတဲ့အတွက်ဒုက္ခတွေတွေဆိုးရိမ်နေကြတဲ့အကြောင်းပြောပြပေးကြပါရစေ။မြန်မာနိုင်ငံကနေတိမ်းရှောင်လာကြတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခတွေတွေခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခတွေကမ့်နေတဲ့မှာကမ္ဘာ့ကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေသေဆုံးမှုတွေရှိနေလို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတွေစခန်း30ကျော်ရဲ့အဝင်ထွက်သွားလာတွေကိုကန့်သတ်ထားတယ်လို့လူစုလူဝေးစုစည်းမှုတွေကိုလည်းတားမြစ်ထားပြီးတင်းတင်းကြပ်ကြပ်ကြမ်းမာရေးစစ်ဆေးနေပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခတွေတွေထဲမှာအခုရပိုင်းအတွင်းနာမကျန်းဖြားနာသူတွေများလာနေတာကြောင့်တော်တော်လေးစိုးရိမ်နေကြတယ်လို့ကုတုဘလောက်ဒုက္ခတွေစခန်းကကုလဖွဲ့စည်းရဲ့စေတနာဝင်တဲ့တူလေးဖြစ်တဲ့ရိုဟင်ဂျာဒုက္ခတွေဥအောင်မြင်းကပြောပြပါဗျ
။ COVID-19 ကကမ္ဘာ့တန်တော်အရေးသူရင်နေတဲ့အနေအထားမှာရှိပါတယ်။ COVID နဲ့ဆက်သက်ပြီးတော့သူရတက်ကရောပြီးတော့ NGO ပါ UNGO တက်ကလည်းပြီးတော့ UN ရဲ့ agency တက်ကလည်းဒီလိုသင်းချေပြီးတော့ဆင်ညာဆဲတဲ့အစီအမတော့ရှိပါတယ်။ဒီတိုင်းဝင်ပြီးတော့ COVID နဲ့ဆက်သက်ပြီးတခါဆိုသင်းချေရဆိုင်ရာစီမံစီကံရောဒီကျမရဲ့ပညာပေးတာရောဆေးရမယ်ဒီကမှဆေးရမယ်အဲဒါတွေပါသူတို့အင်ဂျင်နီတွေပေါ်ပြီးတော့ပညာပေးတာရှိပါတယ်ဒါပေမဲ့ဒီစခင်းရဲ့အနေအထားကိုချိနေစလို့ရှိရင်ကိုဗစ်ကိုပြေချောင်းနိုင်တဲ့အနေအထားကအဲကိုရိုနာအားခဲ့တဲ့ပုံစံမျိုးပေါ့နော်ဘာလို့ဆိုတော့သင်္ကြန်စနေကကိုရိုနာဆက်ပြေးနေတယ်
ကုလသမဂ္ဂရုံးအတွက်စေတနာဝန်ထမ်းလုပ်ပေးနေတဲ့ဦးအောင်မြတ်ရဲ့အဆိုအရကတော့ရိုဟင်ဂျာစခန်းတွေအတွင်းမှာရောဂါကူးစက်မှုက180လို့ဆိုထားပေမဲ့ဒါကိုတီးခြားတော့အတည်ပြုလို့မရသေးပါဘူး။အာဏာပိုင်တွေဘက်ကလည်းတရားဝင်ထုတ်ပြန်တာမျိုးမလုပ်ပါဘူး။ရိုဟင်ဂျာစခန်းတွေထဲမှာကိုဗစ်ရောဂါကြောင့်သေဆုံးသူဟာလည်း6ဦးထက်မနည်းရှိနေတယ်လို့သိရပါတယ်။ကုတုဘလောက်ဒုက္ခသည်စခန်းတစ်ကရိုဟင်ဂျာဒုက္ခသည်ကိုအီလီယက်စ်ကလည်းအခုရပိုင်းတွင်ဒုက္ခသည်စခန်းတွေရောဂါဖြစ်လာမှကိုစိုးရိမ်နေကြတဲ့အခြေအနေပြောပြပါတယ်
။ဒီကန်တဲမှာကရောဂါတွေပြနာမှုတွေနဲ့ပဲဆောင်းစရာတွေတွေ့ရတယ်ကျွန်တော်ကြားသလောက်ကဒီမှာထော်တော်လူတွေကပြနေကြကူခန်းတိုင်းမှာခန်းတိုင်းမှာဘလောက်တိုင်းမှာနည်းနည်းကျွန်တော်စီဗစ်ဆိုတာကြာနေနေတွေ့တယ်လူတွေကဘယ်လိုကာဖွေတမလဲမန်းစွေတက်စီအောင်တန်းစီမှုတွေပို့အရင်တပ်ပူပြီးတော့နည်းနည်းလုံးနဲ့လုံးတာစီအောင်လာတော့ကျွန်တော်ကအေးပလီတိုင်းရေလူစုတဲ့နေရာမှာရေ
ဘလော့ဒိုင်းရဲ့ကမ်းဒိုင်းရဲ့အဲ့လိုဆောင်ရွက်မှုတကယ်လို့ကျွန်တော်ပြောလို့နေပါတော့ခင်ဗျာဘာလို့ခါလေးစခန်းအမှတ်တဆယ်မှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥဆုံးမြင့်ကတော့အခုဆိုရင်ကန့်နေတဲ့မှာအသွာလာအဝင်ထွက်တွေပိတ်ဆို့ကန့်သက်ထားတာဒုက္ခသည်စခန်းနေတဲ့မှာပလီပါဝင်လူစုလူဝေးလောက်တာတွေကိုတားမြစ်ထားတာတွေရှိတဲ့အပြင်ကျူတင်ကောက်ွက်မှုတွေလုပ်နေတဲ့အတွက်ဒုက္
ရဖြစ်သွားမယ်လို့ကျွန်တော်တို့အဲ့လိုတူတူပြီးတော့တွက်ခဲ့တာကွာရန်တိုင်းရှိတယ်ကျွန်တော်တို့ isolation center ရှိတယ်တက်နိုင်လို့ပေါ့ mask လေးတွေတိုက်ကြတယ်လက်ဒီပါရီဆေးရမယ့်အနေအထားတွေကိုသူတို့ကဒီမှာအလုံးအဝဝင်ပြီးလုံးကြဒေါက်တာတွေကလည်းအဲ့မှာပါဝင်ကြတယ်အဲ့ဒီတော့ COVID-19 အတွက်ဒီမှာတော့ emergency ရဲ့အရေးပေါ်အခြေအနေတရဆိုပြီးတော့အဲ့လိုကာလသတ်မှတ်ပြီးတော့ကျွန်တော်တို့ဒီမှာတက်ဆိုင်ရာအာဏာပိုင်ရော NGO ရော agency ရောအလုံးအဝသတိအနေနဲ့ရှိကြတယ်ပြီးတော့လူတို့ကလည်းအဲ့လိုလိုက်နာနေကြတယ်
လက်တလုံးမှာတော့ဒီသိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကက်ယောဂါမကူဆက်ရေးအခြေခံကျန်းမာရေးသူတို့ရဲ့လုံခြုံရေးစတဲ့အရေးကိစ္စတွေကိုကုလသမဂ္ဂဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်အစိုးရဘက်ကစနစ်တကျစီမံချက်တွေနဲ့ဆောင်ရွက်နေချိန်မှာပဲရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ကမ္ဘာကက်ယောဂါ COVID-19 ဖြစ်ပွားနေချိန်ကာလဖြစ်တာမို့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကတော့နှောင့်နှေးနေချိန်လည်းဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်မက်ဆွေစီယုံရေးလုပ်ငန်းတွေပြီးခဲ့တဲ့သတင်းပတ်ထဲစတင်လိုက်ပါပြီ။ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုအရှိန်မြင့်နေတဲ့မြန်မာနိုင်ငံမှာယောဂထိန်းချုပ်ရေးကန့်သတ်ချက်တွေအကြားမဲဆွယ်စီယုံရေးနဲ့လာမယ့်ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်ရေးအတွက်ပါစိုးရိမ်နေရပါတယ်။ကိုဗစ်ကပ်ရောဂါကာလရွေးကောက်ပွဲမဲဆွယ်စီယုံရေးအခက်အခဲတွေအကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြထားပါတယ်။ကျွန်တော်ကစီသူပါ။လာမယ့်2020ရွေးကောက်ပွဲကျင်းပဖို့နှစ်လအလိုစက်တင်ဘာလ10ရက်နေ့ကနေစတင်ခွင့်ပြုခဲ့တဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးလုပ်ငန်းတွေဟာကိုဗစ်ကပ်ရောဂါကာလအတွင်းကျမကြီးဌာနရဲ့အကန့်အသတ်တွေနဲ့ပဲပြုလုပ်ကြရမှာပါ။မဲဆွေတဲ့အခါလူ90ထက်ပိုမစုဘူး။ကားနဲ့လိုက်ပါမယ့်အရေးအတွက်ကန့်သတ်ထားတာအပြင်တိမ်တက်တိမ်ဆင်းစီယုံရောက်မှာလဲလူ15ယောက်ထက်ပိုမသုံးဘူးကျမကြီးဝန်ကြီးဌာနကထုတ်ပြန်ထားပါရယ်။ဒါအပြင်ကက်ယောဂါထိန်းချုပ်နိုင်ရေးအိမ်မှာပဲနေဖို့ stay at home ကန့်သတ်ထားတဲ့မြို့နယ်တွေကိုမဲဆွေကွင်းပိတ်ပင်ထားပါရယ်။ဒါကြောင့်ရခိုင်ပြည်နယ်တစ်ခုလုံးနဲ့ရန်ကုန်တိုင်းမြို့နယ်အတော်များများမှာမဲဆွေစီယုံတာတွေမလုပ်နိုင်ပါဘူး။ကျမကြီးဌာနရဲ့မဲဆွေစီယုံရေးကန့်သတ်ချက်တွေကိုနိုင်ငံရေးပါတီအတော်များများကလက်ခံကြပါရယ်။ပြည်သူပါတီရဲ့ကိုယ်စားလှယ်လောင်းဦးနေရန်ဦးကတော့ဂျမအီကန့်သက်ချက်တွေကိုလိုက်နာသွားဖို့ကတိပြုထားပါတယ်
။ကျွန်တော်ပါတီအနိုင်ရာကြီးကဒုတိယပြည်သူလူထုရဲ့ဂျမအီရဲ့ပထမပေါ့နော်ဒါကကျွန်တော်တို့ပါတီက6မှတ်ထားတဲ့ရွေးကောက်ပွဲ policy ဘူးပေါ့အဲ့တော့ကျွန်တော်တို့ဂျမအီဝန်ကြီးဌာနက6မှတ်ထားတဲ့စီကန်းတွေကိုမလိုက်နာဘဲနဲ့ကျွန်တော်မဲဆွယ်လို့ပြည်သူတွေမှာ COVID-19 ကူးတယ်ထိခိုက်တယ်ဆိုရင်အဲ့ဒီလိုအဖြစ်မျိုးကိုကျွန်တော်တို့လက်ခံမှာမဟုတ်ဘူးပေါ့နော်အဲ့တော့ဂျမအီဝန်ကြီးဌာနက6မှတ်ထားတဲ့စီကန်းတွေကျွန်တော်လိုက်နာမယ်လိုက်နာတာဖြစ်တဲ့မြေပြင်ကွန်ဆင်းလို့ပေါ့တော့ခင်းနေတာလက်တွေ့ပါ6ပေပါဆိုတော့တကယ်မလွယ်တာပါကျွန်တော်တို့လည်းစင်နာကြီးကတရားနဲ့တရားကို6ပေပွားနဲ့ဆိုတော့လူစုလူဝေးရကျွန်တော်တို့အာမက်ဆေ့ချ်ရုံးဖို့ဆိုတော့အရင်ကမှဖတ်ခဲ့ွားပြီပေါ့နော်အဲ့တော့ကျွန်တော်တို့ကနီလန်းလေးရှာမှာပေါ့ဗျာ online ကိုတုံးမယ်လူမစုဘဲနဲ့ကျွန်တော်နှစ်ယောက်တရွဲ့လေးနဲ့ခွဲသွားမယ်ခွဲပစ်မယ်ပေါ့နော်ဒီလိုနီလန်းလေးတော့ကျွန်တော်တို့တုံးမယ်ပြန်ချုပ်ရမယ်ဆိုတော့ကျွန်တော်ရဲ့ဥက္ကဋ္ဌဥစ္စာက6မီတာစီကန်းတွေကျွန်တော်လိုက်နာသွားဖို့တော့ရှိပါတယ်ခင်ဗျာဟုတ
်အာနာယပါတီ NLD ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့မဲဆွယ်ကာလပထမနေ့မှာစီစဉ်ထားတဲ့သူ့ရဲ့မဲဆန္ဒနဲ့ကော့မှုခီးစဉ်ကိုဖျက်သိမ်းပြီးတော့နေပြည်တော်ကပါတီယာယီရုံးချုပ်မှာအလန်တင်ခမ်းနားလုပ်ခဲ့ပြီးတော့ NLD ပါတီထောက်ခံသူတွေအနေနဲ့အပြင်မှာလူကိုယ်တိုင်လိုက်ပြီးထောက်ခံမဲ့အစားကိုနေအိမ်ခြံဝင်းကိုပိုင်မော်တော်ယာဉ်နဲ့စပိန်ဆိုင်ကားလိုကိုပိုင်နေရာတွေမှာ NLD အလန်လွှင့်ထူပြီးထောက်ခံအားပေးကြဖို့အစိုးရရဲ့တွေကလည်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းမဲဆွယ်ခွင့်ရတဲ့ပထမဆုံးနေ့မှာလည်းအနာယပါတီ NLD ကိုထောက်ခံသူတွေအင်အားပြခဲ့တာကိုမြင်တွေ့ရတယ်လို့တိုက်ခံပါတီပြည်တော်စုစံခံရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးကဝေဖန်ပါတယ်
ကျွန်တော်မရကျွန်တော်နေပြည်တော်မှာရွာနေရွာလောက်သွားလိုက်ပါသွားတဲ့ခါမှာအဲ့အဓိကပြိုင်ဘက်ပါတီဟာလူတွေရာပေါင်းများစွာထူရှားနေကြတယ်ဒီလိုမှလည်းပဲကိုဗစ်ကထုတ်ပြန်ထားတဲ့ကိုရိုနာမကိုက်နေဘူးအဲ့တော့လူတွေဟလာဆန်ကစည်းပုံမှာလူ3-4ယောက်ဝင်လောက်တာတော့ကားတွေရောလူတွေရောຢາနဲ့ချီပြီးတော့ထူရှားနေတဲ့ဥစ္စာတွေဟာဒီနေ့စိန်ပံမျိုးစားထိတ်ဆုံးတောင်းရှိတဲ့ပုံကိုပြောနေတယ်ကိုဗစ်စည်းကမ်းနဲ့အညီဟလာရုပ်ောက်ပွဲမဆက်မှုတွေလုပ်ပါဆိုတဲ့ကဲ့ရလာကျွန်တော်ဒီနေ့စာထုတ်ပြီးတော့ဘုန်းကြီးဌာနကိုမေးမှာပါဘယ်သူထိမ့်မလဲဘယ်သူထိမ့်မလဲတိုင်းပြည်ကိုစီးပွားဟလာကိုစည်းကမ်းနဲ့ပတ်သက်လို့စံပြလောက်ရမယ်ပုံကိုတွေကိုတိုင်းကမသိကြအောင်ဆောင်နေရင်တော့ဒီရုပ်ောက်ပွဲကြီးဟာညှက်တဲ့ရုပ်ောက်ပွဲဖြစ်ဖို့အမှန်ခက်လိမ့်မယ်
ဒါပေမဲ့လည်း COVID-19 ရောဂါပိုးတွေ့ရှိသူ 2,000 ကျော်ရှိလာနေတဲ့မြန်မာနိုင်ငံမှာရောဂါထိန်းချုပ်ရေးလုပ်ငန်းတွေနဲ့မဲဆွဲစည်းရုံးရေးလုပ်ငန်းတွေအကြားအခက်အခဲတွေရှိနေတာပါ။ရခိုင်ပြည်နယ်ကလည်းစတင်ပြန့်နှံ့ခဲ့တဲ့တကြောပြန် COVID ရောဂါပိုးဟာလူနေထူထပ်တဲ့ရန်ကုန်မြို့မှာအများဆုံးတွေ့နေရတာကြောင့်ရောဂါကိုအချိန်မီမထိန်းချုပ်နိုင်မှာကိုလူများစိုးရိမ်နေကြတာပါ။၎င်းနိုင်ငံရေးလေးလာမှုအဖွဲ့ကတော့ COVID ကာလအတွင်းရုပ်ောက်ပွဲလုပ်ခဲ့တဲ့တခြားနိုင်ငံတွေရဲ့ဥပမာတွေနဲ့ရှင်ပြီးတော့မြန်မာနိုင်ငံအနေနဲ့ကောင်းကျိုးဆိုးကျိုးတွေကိုတွက်ဆထားဖို့စောင်းပါးစောင်းထုတ်ဝေပြီးကြံပြုထားပါလေ။ယောဂကုသမှုနှုံးပေါ်တွက်ချက်ပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်မှုအထိစဉ်းစားတင်တယ်လို့တကောင်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကအကြံပြုပါလေ
။ရွေးကောက်ပွဲနဲ့ပတ်သက်ပြီးလေ့လာတဲ့ပညာရှင်တွေကတော့တကယ်လို့ဒါကုသမှုအများများနေတဲ့အချိန်ဆိုရင်တော့ရွေးကောက်ပွဲကိုမလုပ်သင့်ဘူးပေါ့။နိုင်ချင်ပြီးပြောကြတယ်။တခုကတော့တောင်ကိုရီးယားမှာတုန်းကတော့ဒီကောင်ကကျင်းပါတာအစ်ကနှောင်းကမဲနေတယ်ထိန်းထားနိုင်တဲ့အခြေပေါ့တော်တော်များများမဲလာပြီးနိုင်တယ်ဒါပေမဲ့ Australia ကိုပြင်ပစ်တူ Iran တို့မှကြတော့ဒီကောင်ကကျင်းပါတဲ့အချိန်မှာကုသနှုံးမြင့်နေတဲ့အချိန်ဖြစ်တဲ့အခါကျတော့မဲပြင်းမှုတွေကြီးပါတယ်အကုန်လုံးကျသွားတယ်ဘာပြောလဲဆိုတော့ကုသနှုံးမြင့်နေတဲ့အချိန်ဆိုရင်ဒီကောင်ကမကျင်းပါတဲ့ရင်ကျင်းပါဖို့တော့ပြင်ဆင်လာပြင်တယ်ဆိုပြီးတော့သူတို့တုံးတက်ပြီးတော့အကြံပေးတာရှိတယ်ပေါ့နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာဒီကုသနှုံးကဘယ်လောက်ထိဆက်သွားမလဲဆိုတော့ကံဖို့ကပ်ပေါ့ကုသနုံခံမှန်းတဲ့ဟာမျိုးလုပ်ဖို့လိုတယ်ဒီနောက်တစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲနောက်နှစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲဆိုတဲ့ဟာကို focus ပေးချာမလုပ်ပဲနဲ့အရေးကောင်ပဲကျင်းပဖို့တစ်ခါတွန်းနေတစ်ခါကအများဒီဒီရဲ့ကျန်းမာရေးနဲ့ကိုအတက်အတွက်ကိုအများကြီးတက်ရောက်မှုရှိလာနိုင်တယ်အဲ့တော့များလာနိုင်တဲ့ခိမှုလည်းခက်တယ်ဆိုရင်တော့အရေးကောင်ပဲကိုရွှေ့တင်ရင်လည်းရွှေ့ဖို့ဆုံးဖြတ်တင်တယ်
လူကြီးအကန့်အသတ်နဲ့ပြုလို့ရမယ့်မဲဆွယ်စည်းရုံးရေးလုပ်ငန်းတွေဟာထိရောက်မှုမရှိမှာကိုနိုင်ငံရေးပါတီတိုင်းကစိုးရိမ်ကြပါတယ်။ဒါ့အပြင်အင်တာနက်အွန်လိုင်းနဲ့ရုပ်မြင်သံကြားကနေထုတ်လွှင့်မဲဆွယ်ရေးမှာလည်းပါတီတိုင်းတန်းတူအခွင့်အရေးမရမှာကိုစိုးရိမ်ကြပါတယ်။ဒါ့အပြင်ထိန်းချုပ်ဖို့ကြိုးစားနေရဆဲဖြစ်တဲ့ COVID ကပ်ရောဂါကာလအတွင်းရုပ်ောက်ပွဲနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုရုပ်ောက်ပွဲကော်မရှင်ကတဦးတည်းမဆုံးဖြတ်ပဲနဲ့နိုင်ငံရေးပါတီတွေပညာရှင်တွေအပြင်ပါဝင်သင့်သူတွေနဲ့ဆွေးနွေးဆုံးဖြတ်ဖို့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်လောင်းတွင်နိုင်ငံရေးပါတီ90ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း 8,000 နီးပါးဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်လျှက်စင်မလုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စစ်ဓာတ်အားထုတ်လုပ်ရေးနောက်ဆိုလာဆွမ်းအင်နဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်။ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စစ်ကန္တဘူပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်ဆိုလာလျှက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကတဘာဝပတ်ဝန်းကျင်တယန်စာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ကျွန်တော်စာချုပ်ထုတ်ခဲ့တာက2016မတ်လ20ရက်နေ့မှာ PPA ဆိုတာ Power Power Sharing Agreement ဒီ Unit Cost ဒီနုံးတမတ်တဲ့အော်စာချုပ်ချုပ်ခဲ့ရတာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆိုရရဲ့လုပ်ငန်းတွေကိုကျွန်တော်ကယ်ရီပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီမြောင်စုဆိုရဖွဲ့ရတယ်ပြောမှာရင်းနှီးမြေရင်းလုတ်ပိုင်ခွင့်900ဧကပေးရတယ်ပြောမှာမလောက်သေးပါဘူးဆိုတော့မှာတတော်မြေဧကက180 180တိလား180တိလားအဲ့ဒါဧကတတော်မြေတဲ့ကအဲညှားတယ်အဲငှားတာတော့ဒီကောက်တသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငှားပါတယ်နော်အဲ့ဒါအရင်ဆိုရလုတ်ခဲ့တာကိုကျွန်တော်တို့ကယ်ရီယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
ဆရာဒီလိုဆရာတို့ဒီအခုမကွေးရဆက်ဆာချင်းတော့ဒီဆိုလာပါဝါကဟိုကျမသိထားတာကဒီ40မီဂါဝတ်စမယ်ပေါ့နော်နောက်ပိုင်းမှာအပြည့်အဝလဲပတ်လို့ရှိရင်100ကျော်ထိသွားမယ်လို့ပြောပါတယ်အခုအချိန်နေဘလို့ရှိပါလဲဆရာ
ဟုတ်ကဲ့ဒီအချိန်မီဂါဝတ်ထွက်ရှိမှုကပထမသူတို့150မီဂါဝတ်ထိထုတ်မယ်လို့ဟိုသူတို့စာချုပ်ချုပ်ခဲ့တာပေါ့လေနော်စာချုပ်ချုပ်ခဲ့တော့ဟိုအခုတော့အခုပထမ step အနေနဲ့ကတော့40မီဂါဝတ်ထုတ်နေပြီပေါ့နော်အခုလည်းထုတ်နေပါပြီနေရှင်နယ်ဂရစ်ကိုလည်းသူထည့်နေပါတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုပေါက်ဈေးကနိုင်ငံတကာပေါက်ဈေးကဟိုဆိုလာဆိုရင်အဲ90နဲ့90ကြားမှာပဲရှိတယ်နော်ဒါပေမဲ့ PPA 900 drop 75% နော်နဲ့စာချုပ်ချုပ်ရဲ့ဆိုတော့ဟိုဈေးနှုန်းများပါတယ်အဲဒီနှုန်းများတာကိုကျွန်တော်တို့အစိုးရလက်ထက်မှာဘယ်လိုပြန်လဲသုံးတက်လဲဆိုတော့ပြည်တော်စုဝင်ကြီးကတည်းကသုံးတက်ချက်အရာဟောပေါ့ဗျာဒီအရင် PPA ကိုတော့ကျွန်တော်တို့မပြင်တော့ဘူးဒီတိုင်းမှာဝယ်မယ်ဘာလို့ဆိုနိုင်ငံတကာမှာကျွန်တော်တို့ဟိုကအရင်အစိုးရလုပ်ထားတာကိုကျွန်တော်တို့နောက်အစိုးရကဖြစ်တယ်ဆိုတဲ့အဲဖြစ်တယ်ဆိုတဲ့အစင်လာမဖြစ်အောင်ဒါပေမဲ့နောက်ထုတ်မဲ့ဆက်စစ်ကိုတော့ကျွန်တော်တို့ကဒီနှုန်းတစ်ခုစီတတ်မှတ်ပြီးတော့မှဝယ်မယ်ဆိုတဲ့အဲဒီ agreement လေးတော့လုပ်ထားပါတယ်။အများလေလို့ဘာကြောင့်ပြောရသလဲဆိုတော့နော်ပေါက်နေပြန်တာဒီ unit ကို35ချမ်းကနေအဆင့်ဆင့်တက်သွားတာနော်အများဆုံး public မှာအများဆုံး unit 100ဒီ3မှာဒီ unit ကို125ချမ်းနဲ့ပဲပေးရပါတယ်။125ချမ်းနဲ့ဖြန့်နေတယ်။ဒီနှုန်းကကျွန်တော်တို့ကဒီ unit ကို125ချမ်းနဲ့ဖြန့်နေသူ့ကြတော့ 12.75% ဆိုတော့ဟိုဒီ unit ကိုအဲဒေါ်လာကို1500နဲ့တွက်ရင်တော့အဲဒီ unit ကို190လောက်ကျနေတယ်ဒါတော့အဲ့ဒီအတွက်ရားပါတယ်လို့ပြောတာပါ
အဲ့တော့ဒီ megawatt တိုးထုတ်လာရင်ဟောခုနဝင်းကြီးပြောသလိုပဲဈေးနှုန်းကရော့မှာလား
အဲရော့မှာပေါ့ကျွန်တော်တို့ကရှော့မှာပေါ့နော်ဒါအဲ့ဒီတစ်ခုလည်းမကပါဘူးကျွန်တော်တို့မကွေးတိုင်းမှာအခုဆိုရင်နေရာ6နေရာပေါ့ဗျာ6နေရာဆိုတာကစလင်းတညောင်ခွဲရုံမှာနားမှာတနေရာနော်တောင်ရင်းကြီးခွဲုံမှာတနေရာအဲဒါ6ခွဲုံမှာတနေရာအဲဒါပေါက်နယ်က6ခုခွဲုံမှာတနေရာအဲဒါပခုတ်ကူမြို့နယ်ကဟိုကျွန်းချောင်းနားမှာတနေရာအဲဒါပခုတ်ကူဟိုကပဲဘော်ဒီကုန်းခွဲုံလာတနေရာဆိုလာဟိုနိုင်ငံကတင်တာခေါ်ထားပါပြီ40မီဂါဝတ်ပထုံးမယ်နော်အဲ့ဒီမှာကျတော့ဤပညာလဲပြိုင်မယ်ဈေးနှုန်းလဲပြိုင်မယ်နော်သူတို့ရဲ့အတွေ့အကြုံလဲပြိုင်ရမှာပေါ့တင်တာတင်ရပါတယ်တော်များများတင်တယ်နော်အဲ့အရာကျွန်တော်ဈေးနှုန်းဟာကျွန်တော်ရော့သွားနိုင်ပါတယ်နော်အဲတချို့ဆိုရင်ဟိုအရင်ကတော့နိုင်ကျွန်တော်တို့ပြည်တော်စုဒုဝန်ကြီးက90ရဲ့အောက်ကိုဆိုရင်ဝယ်ဖို့အထူးသဘောထားပေးထားတာတချို့ဆိုရင် 6% တချို့ဆိုရင် 4.5% နော်တချို့ဆိုရင် 7% အဲ့လောက်အထိတောင်ကျွန်တော်တို့ဆိုရအတိုင်းတိုင်းဆိုတာပေါ့ presentation လာပြတာတွေသူရဲ့သူတို့လုံနိုင်စွမ်းကိုလာပြီးတော့ရှင်းပြတာတွေရှိခဲ့ပါတယ
်ဘယ်ကုမ္ပဏီတွေအရှောက်များပါသလဲရှင်ပြည်တွင်းလုပ်ငန်းရှင်တွေများပါသလားဝန်ကြီ
းပြည်တွင်းလုပ်ငန်းရှင်တွေများပါတယ်ဒါပေမဲ့ပြည်တွင်းလုပ်ငန်းရှင်တွေကလည်းကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေအများသောအားဖြင့်တော့ပြည်တွင်းလုပ်ငန်းရှင်တွေကဒီလုပ်ငန်းကိုမကျွမ်းကျင်ကြပါဘူးเนาะမကျွမ်းကျင်ကြတော့ကျွန်တော်တို့ဟိုနိုင်ငံတကာ partner တွေနဲ့သူတို့တွဲပြီးတော့လုံးမဝလေအဓိကလျှောက်တာတော့ထိုင်းကုမ္ပဏီတွေရှိတယ်ကိုရီးယားကုမ္ပဏီရှိတယ်နောက်ပြီးတော့ဟောလဲအတူကုမ္ပဏီရှိတယ်ဟောင်ကောင်ကုမ္ပဏီတွေရှိတယ်နောက်အိန္ဒိယကုမ္ပဏီကလည်းတချို့လာပြီးတော့မှသူတို့ကတော့ G2G လုပ်ဝယ်ဆိုပြီးတော့မှလာပြီးတော့စူးစမ်းနေတာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အနောက်နိုင်ငံတွေကရောဒီဆိုလာစွန့်အင်ကိစ္စမှာစိတ်ဝင်စားတာမျိုးရှိပါသလားဝန်ကြီးတို့ဘက်မှာ
အဲရှိပါတယ်ခင်ဗျာအနောက်နိုင်ငံတွေလည်း EU နိုင်ငံတွေကသူတို့ပါတနာတွေနဲ့လာရောက်ပါတယ်။ပါတနာဗမာပါတနာတွေနဲ့သူတို့ရောက်တာတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟို profile ကိုရတော့ပြည်တော်စုကစစ်တာဖြစ်တဲ့အတွက်သူတို့ဘယ်ကုမ္ပဏီနဲ့ဘယ်လိုပါတနာယူထားလဲဆိုတော့ကျွန်တော်တို့ကတိတိကျကျပြောဖို့ခက်တာပေါ့လေ။
ဟုတ်ကဲ့ရှင်ဆိုတော့ဝင်းကြီးရှင်အခုဒီတင်တာအစ်စ်တွေအောင်မြင်ပြီးနောက်မှာဒီလျှက်စစ်တယူနစ်ဈေးနှုန်းကိုဘယ်လောက်လောက်ထိများရှော့ချသွားနိုင်မလဲရှင
်အဲ့ဒါကကျွန်တော်တို့ဒီလိုရအဲလျှက်စစ်တယူနစ်ကိုဈေးနှုန်းတွေကိုသတ်မှတ်တာကတော့ပြည်တော်စုကသတ်မှတ်တာ ဒီပေါင်းစုခရီးတင်တဲ့ဆိုရင်ဝင်ဌာနရဲ့အခုပဲကိုယူပြီးတော့မှပြည်တော်စုအစိုးရအဖွဲ့မှာဟိုအော်ပါဗျာအဲ့ဒါမှတ်ပြီးတော့မှပြည်တော်စုအစိုးရအဖွဲ့မှာဟိုအတူတူရဲ့ယူတာပေါ့လေအဲ့လိုသတ်မှတ်တာဖြစ်ပါတယ်နော်တော့ကျွန်တော်တိုင်းနေသားကြီးအနေနဲ့ကတော့ဟိုဒီလုံခြုံရေးမရှိပါဘူးခင်ဗျာပေးမနာပါဘူး
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာ COVID ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေကိုတတ်လာကြချိန်မှာနှာခေါင်းဆီးမျိုးစုံကိုနည်းပညာကုမ္ပဏီတွေတီထွင်နေကြပါတယ်။အထူးသဖြင့်ကျန်းမာရေးကိုအထောက်အကူဖြစ်စေမယ့်နှာခေါင်းဆီးမျိုးကိုနိုင်ငံတကာနည်းပညာကုမ္ပဏီတွေကသူ့ထက်ကိုထူးအောင်တီထွင်နိုင်ဖို့ကြိုးစားနေကြတာပါ။နှာခေါင်းဆီးဝတ်ထားသူရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းအပူချိန်စတဲ့အခြေအနေတွေကိုတိုင်းတာမှတ်သားပေးနိုင်မယ့်နှာခေါင်းဆီးမျိုးတီထွင်ထုတ်လုပ်နိုင်ဖို့အတွက်Netherlands နိုင်ငံက engineer တွေနဲ့ဆရာဝန်တွေစမ်းသပ်တီထွင်နေကြပါတယ်။နှာခေါင်းဆီးကမတန့်တော့ဘူးအသက်လဲဖို့လိုနေပြီဆိုတာကအစအသိပေးနိုင်တဲ့အထိတီထွင်နေကြတာပါ။စမ်းသပ်တီထွင်မှုတွေလုပ်နေတဲ့ Netherlands နိုင်ငံ House Center ကသုတေသီတွေကနှာခေါင်းဆီးမှာပါလွာတဲ့ sensor ထည့်ပြီးတော့အခုလိုအချက်အလက်တွေမှတ်သားအသိပေးနိုင်ဖို့တီထွင်နေကြတာဖြစ်ပါတယ်။ဒီအချက်အလက်တွေကို smartphone ဒါမှမဟုတ်ကိုယ့်ရဲ့ computer စီကိုအလိုအလျောက်ပို့ပေးမှာပါ။လောလောဆယ်စမ်းသပ်အစ်စ်မှာပဲရှိနေသေးပေမဲ့နှာခေါင်းဆီးဝတ်ဆင်သူတက်တောင့်တက်တာရှိအောင်လုပ်နေတယ်လို့ House Center ကသုတေသီအရှုတ်စရိဒါကရှင်းပြပါတယ
် You can think of putting smart functionalities smart electronic functionalities like a respiration sensor like a temperature measurement sensor to know if the wearer is doing well or if not
နှာခေါင်းဆီးထဲမှာအသုံးဝင်တဲ့ smart electronic နည်းပညာတွေထည့်ထားတာမျိုးလုပ်လို့ရပါတယ်အသက်ရှူတိုင်းတာတဲ့စင်ဆာမျိုးအပူချိန်တိုင်းတာတဲ့စင်ဆာမျိုးထည့်ထားပြီးနှာခေါင်းဆီးဝတ်ထားသူအခြေအနေကောင်းလားဆိုတာသိအောင်လုပ်နိုင်ပါတယ်။တကယ်လို့အခြေအနေမကောင်းရင်ခဏနားသင့်ပြီးဆိုတော့တုံ့ခါအသိပေးတာမျိုးလုပ်လို့ရပါတယ်။နောက်တစ်ခုကနှာခေါင်းဆီးတစ်ခုကိုဝတ်တင်တာတဲ့ပူချအောင်ဝတ်တဲ့သူမျိုးတွေရှိပါတယ်။အဲဒါကြောင့်နှာခေါင်းဆီးရဲ့ဆိုတိုင်းမှုပမာဏကိုတိုင်းတာပြီးဒီနှာခေါင်းဆီးကတော့တိတိယောက်ယောက်အကောက်ကမပေးနိုင်တော့ဘူးအသစ်လဲဖို့လိုပြီးဆိုတော့အချက်ပြအသိပေးလို့ရနိုင်ပါတယ်။
နှာခေါင်းဆီးဝတ်ဆင်သူရဲ့ကျန်းမာရေးနဲ့ပတ်သက်သမျှကိုတိုင်းတာသိရှိနိုင်မဲ့အစ်စ်မြင့် smart နှာခေါင်းဆီးမျိုးတီထွင်နိုင်ဖို့လေ့လာနေကြတာပါအသက်ရှူလိုက်တဲ့အခါအောက်ဆီဂျင်ပြည့်ပြည့်ဝဝရရဲ့လားအသက်ရှူနှုန်းမှန်းရဲ့လားနဲ့ခန္ဓာကိုယ်အပူချိန်တွေကိုစောင့်ကြည့်တိုင်းတာရုံမကပဲ AI ဉာဏ်ရည်တုနည်းပညာနဲ့ခွဲခြားသုံးသပ်ပေးနိုင်ဖို့အထိပါလေ့လာတီထွင်နေကြတာဖြစ်ပါတယ်တကယ်လို့တီထွင်နိုင်ပြီဆိုရင်နေမကောင်းသူတွေပြန်လဲချမ်းမအောင်စူးစမ်းနေတဲ့လူနာတွေအတွက်အများကြီးအကျိုးရှိနိုင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့တခြားပုံမှန်နှာခေါင်းဆီးတွေပုံစံမျိုးခပ်ပါပါ smart နှာခေါင်းဆီးကယောဂပိုးကိုခြေဖြတ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုတာကိုတော့သုတေသီအရှုတ်စရိဒါကအသေးအချာရှင်းပြပါတယ
် This smart mask is not intended to perform any medical functionSo a regular mask, right, what you can buy off the shelf, the same functionality is what this mask can also
do. Smart နှာခေါင်းဆီးကယောဂဘူးတက်ပြနိုင်မှုလုပ်ထားတဲ့နှာခေါင်းဆီးမျိုးမဟုတ်ပါဘူး။ပုံမှန်ဆိုင်ပြီးမှဝယ်လို့ရတဲ့နှာခေါင်းဆီးတွေလိုပဲကာကွယ်ရေးအတွက်ယူရထားတာဖြစ်ပါတယ်။ကုကျန်းမာရေးနဲ့ပတ်သက်တဲ့အချက်တွေကိုမှတ်သားတိုက်တာပေးနိုင်တာကပဲပိုထူးတာပါ။ Virus ပိုးတွေ bacteria ပိုးတွေကိုယ်ထဲမဝင်အောင်တားဆီးနိုင်တဲ့နေရာမှာတခြားနှာခေါင်းဆီးတွေနဲ့ပိုမသာပါဘူး။ယောဂဘူးမကူအောင်ကာကွယ်ပေးတဲ့နှာခေါင်းဆီးတစ်ခုသာဖြစ်ပါတယ်။ကြည်ရောရောအကောက်ွယ်ပေးနိုင်တယ်မပေးနိုင်တော့ဘူးဆိုတော့ကိုညွန်ပြနိုင်တဲ့နှာခေါင်းဆီးမျိုးသာဖြစ်ပါတယ်
။ COVID ကရောဂါကူးစက်မှုကာကွယ်တဲ့နေရာမှာနှာခေါင်းဆီးဝတ်ဆင်တာကထိရောက်တယ်လို့ပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်။ယောဂပိုးရှိသူရဲ့နှာခေါင်းပါးစပ်ကထွက်လာတဲ့အရေးအပုံမွှားလေးတွေကိုယ်ကိုယ်ရဲ့ရောက်မလာအောင်လို့နှာခေါင်းပါးစပ်တစ်ဝိုက်အဝတ်စနှာခေါင်းဆီးတို့ဝတ်ဆင်ပြီးကာကွယ်နိုင်တယ်လို့ပြောထားတာပါ။ဒါကြောင့်လဲနှာခေါင်းဆီးတွေဝတ်ဆင်ကြဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။နှာခေါင်းဆီးဝတ်ထားရင်ပုံမှန်အသက်ရှူသလိုတော့လွတ်လွတ်လပ်လပ်မရှိဘူးဆိုတာဝတ်ဖူးသူတိုင်းသိကြပါဗျ။အခုလိုမျိုးထူးထူးခြားခြားနည်းပညာတွေတက်ဆင်ထားတဲ့ smart နှာခေါင်းဆီးမျိုးဆိုရင်ပိုတော့တက်တောင့်တက်တာမရှိမှကိုစိုးရိမ်နိုင်ပါတယ်။သူတေသီအရှုတ်စရိဒါကတော့အဝတ်သားမှာကပ်ထားတဲ့ wearable computer chip ကပပလွလွမှုတိတိတတ်တာကြီးမဟုတ်ဘူးလို့ပြောပါတယ်
။ But you don't want to wear a mask or wear a garment with a bulky box like electronics sticking around. You want something that's almost let's say it's not bothering you at all Its flexibility
electronic PC တွေပါတဲ့နှာခေါင်းစည်းတို့အဝတ်အထည်တို့ကိုဘယ်သူမှမဝတ်ချင်ကြပါဘူး။ဝတ်ထားလို့ဝတ်ထားမှမသိရတာမျိုးပဲဖြစ်ချင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ကပြော့ပြောင်းပြီးတက်တောင့်တက်တာလုံးဝရှိစေမယ့်အားမျိုးတည်ထွင်နေတာပါ။အပူချိန်စူထိုင်းမှုစသဖြင့်တိုင်းတန်နိုင်တဲ့ sensor တွေအချက်လက်တွေကိုပို့လွှင့်နိုင်တဲ့ antenna တွေကိုအလွှာလိုက်ဖန်တီးထားတဲ့တိတ်နဲ့နဲ့အစစ်မြင့်တဲ့ကွန်ပျူတာ chip မျိုးကျွန်တော်တို့ host center ကတည်ထွင်နေတာပါ။အဲဒီကွန်ပျူတာ chip ကအချက်လက်တွေကို bluetooth ဆက်သွယ်ရေးနည်းပညာနဲ့ပဲဖြစ်ဖြစ်ဒီထက်ဝေးဝေးရောက်နိုင်တဲ့နည်းပညာနဲ့ပဲဖြစ်ဖြစ်ပို့လို့ပေးနိုင်ဖို့လည်းလုပ်ထားပါဗျ
။ Netherlands နိုင်ငံ host center ကပညာရှင်တွေကကျန်းမာရေးအတွက်အရေးကြီးတဲ့အချက်လက်တွေကိုတိုင်းတာနိုင်တဲ့နှာခေါင်းစည်းတွေအပြင်အသက်ရှူလိုက်တဲ့အခါအစိတ်ဖြစ်တဲ့ဓာတ်ငွေတွေရှူမိသလားဆိုတာကိုသိရှိသတိပေးနိုင်တဲ့ smart နှာခေါင်းစည်းမျိုးကိုလည်းတည်ထွင်နိုင်ဖို့ရည်ရွယ်ထားကြပါဗျ။အဲဒီနှာခေါင်းစည်းကတော့မိသက်သမားတွေ၊ဓာတုပစ္စည်းတွေနဲ့အလုံးလုံးနေကြရသူမျိုးတွေအတွက်ဖြစ်ပါတယ်။နှာခေါင်းစည်းတက်ထားပေမဲ့အသက်ရှူတဲ့အခါလွယ်လွယ်ရှူနိုင်မယ်လို့ဆိုတဲ့နှာခေါင်းစည်းမျိုးကိုတော့တောင်ကိုရီးယားနိုင်ငံ LG Electronics ကုမ္ပဏီကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့2020 IFA စမ်းသစ်တည်ထွင်မှုဆိုင်ရာကုန်စည်ပြပွဲကြီးမှာမိတ်ဆက်သွားခဲ့ပါတယ
်။ LG PureCare Mask. It's got a very light, very quiet fan to assist your breathing.
လေသန့်ဆက်တက်ထားတဲ့ LG PureCare နှာခေါင်းစည်းကို LG Electronics Company အကြီးအကဲကမိတ်ဆက်ပြောပြနေတာပါ။အင်မတန်ပေါ့ပါပြီးအသက်ဝဝရှူနိုင်မယ်လို့ပြောပါရယ်။အသက်ရှူနှုန်းတိုင်းတဲ့ sensor ကဝင်သက်ထွက်သက်ပေါ်လိုက်ပြီးတော့ပန်ကာကိုချိန်ဆပေးနိုင်မှာဖြစ်တယ်လို့ပြောပါရယ်။လေသန့်ဆင်ပေးတဲ့ပန်ကာကလည်းအတန်တိတ်ဖြစ်တယ်လို့ကြေညာသွားပါရယ်။အိမ်တွေအဆောက်အဦတွေမှာတက်ဆင်တဲ့ LG လေသန့်ဆက်တွေရဲ့ဤပညာအတိုင်းထုတ်ထားတဲ့LG PureCare နှာခေါင်းစည်းကိုအခု2020ကုန်ပိုင်းမှာရောင်းမယ်လို့ပြောပေမဲ့ဘလောက်နဲ့ရောင်းမယ်ဆိုတာကိုတော့ပြောမသွားပါဘူး။သူတို့ရဲ့လေသက်နှာခေါင်းစည်းကအချိန်အကြာကြီးဝတ်ထားရင်တောင်တက်တောင့်တက်တာရှိတယ်လို့ဆိုပါတယ်။ဒါကြောင့် COVID ရောဂါတွေကိုကုသပေးနေတဲ့ဆိုးမျိုးကတက္ကသိုလ်ဆေးရုံတစ်ခုကိုဒီနှာခေါင်းစည်း2000လှူမယ်လို့လည်း LG ကုမ္ပဏီကကြေညာထားပါတယ်။လေသက်ဆင်ပေးတဲ့ဒီနှာခေါင်းစည်းက COVID ရောဂါပိုမကူးအောင်လို့ဘလောက်ထိထိရောက်ရောက်ကာကွယ်ပေးနိုင်မလဲဆိုတာကိုတော့ LG ကုမ္ပဏီကမပြောသေးပါဘူး။လေတန်းဆက်အတွက်လွယ်လွယ်ဝယ်နိုင်မဲ့ဘက်ထရီကလည်းသုံးတဲ့အပေါ်မူတည်ပြီးတော့2နာရီကနေ8နာရီအထိသုံးလို့ရမှာဖြစ်ပါတယ်။ဒီနှာခေါင်းစည်းရဲ့ထူးခြားမှုနောက်တစ်ခုကတော့နှာခေါင်းစည်းထည့်တဲ့ဘူးဖြစ်ပါတယ်။ယောဂပိုးတွေကိုတည်စီတဲ့ခရမ်းလွန်ရောင်ခြည်တက်ထားတဲ့ဘူးဖြစ်ပါတယ်။ဒါရီမကပါဘူး။နှာခေါင်းစည်းမှာဖီလ်တာလဲဖို့လိုပြီးဆိုရင်စမတ်ဖုန်းတွေက LG ThinQ Mobile App ကိုလှမ်းအကြောင်းကြားပေးနိုင်ပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
明了吧姐阿龙睡了比较学爸爸家吧姐ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပ
ါ My father cannot fight. So I will take his place.
The northern invaders will kill her.
If I expose her, our own people will kill her.
ဘော့တစ်စင်ရုပ်ရှင်ကုမ္ပဏီကြီးကရိုက်ကူးထုတ်လုပ်တဲ့မူလန်ရုပ်ရှင်ကနိုင်ငံရေးနဲ့ပတ်သက်ပြီးဝေဖန်ခံနေရပါတယ်။ဒီစကားကိုတကွာလုံးသဘိမ့်မှောက်ကြဖို့ဟောင်ကောင်မှာဒီမိုကရေစီရေးတက်ကြွလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့ဂျော့ရှော့ဝမ်ကလည်းတိုက်တွန်းထားတာပါ။ဒီရုပ်ရှင်စကားကတရုတ်နိုင်ငံကိုအခြေတည်ပြီးဆိုင်းရင်ဖွဲ့ရိုက်ကူးထားသလိုတရုတ်နိုင်ငံကရုပ်ရှင်ကြီးပိတ်တဲ့အကြိုက်တွေ့စေမယ့်ကားလည်းဖြစ်ပါတယ်။ဒါနဲ့လေဇက်ကောင်းမှာအဓိကဇက်ဆောင်ပါဝင်တဲ့မင်းသမီးကဟောင်ကောင်ဆန္ဒပြပွဲကိစ္စမှာဟောင်ကောင်ရဲတွေကထောက်ခံအားပေးတာကြောင့်ရောဇက်ကောင်းရဲ့တချို့အခန်းတွေကိုတရုတ်နိုင်ငံရဲ့အငင်းပွားစရာရှင်ချန်းဒေသမှာရိုက်ကူးထားတာကြောင့်မှာနိုင်ငံတကာမှာဝေဖန်ကန့်ကွက်စရာဖြစ်လာတာပါမွတ်စလင်တွေအများစုနေထိုင်တဲ့ရှင်ချန်းဒေသမှာမွတ်စလင်ဝိကာလူမျိုးတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိရဲဆိုပြီးတော့တရုတ်အစိုးရဝေဖန်ပြစ်တင်ခံနေရတာပါ
The boycott actionto let Disney to know that kowtow to China should not be the way out and for celebrities
တင်းကိုရှော်ပြီးခေါင်းထောက်တာမျိုးအလုံးမဖြစ်ဘူးဆိုတာတကွာလုံးသဘိမ့်မှောက်ပြီးတော့ Disney ကုမ္ပဏီတည်သွားအောင်လုပ်ရမယ့်အချိန်ရောက်ပါပြီလို့ဟောင်ကောင်ကတက်ကြွလှုပ်ရှားသူ Joshua Wong က writer သတင်းဌာနကိုပြောသွားခဲ့ပါတယ် Disney ကုမ္ပဏီရဲ့မူလစကားကိုရုပ်ရှင်ရုံတွေမှာရော Disney online channel ကပါစပြီးတော့ပြရင်အခုလာမှာပဲ #boycottmulan နဲ့ #banmulan ဆိုတဲ့မူလရုပ်ရှင်ကားကိုမကြည့်ကြဖို့တိုက်တွန်းတဲ့ online လှုပ်ရှားမှု Twitter လူမှုကွန်ရက်ပေါ်မှာဆက်ပြီးလှုပ်ခဲ့ကြတာပါ။ဒီလှုပ်ရှားမှုဟာဟောင်ကောင်နေမကပဲနဲ့ထိုင်ဝမ်နဲ့ထိုင်းနိုင်ငံအထိမှာပါခရဲရိုက်သွားခဲ့ပါရဲ့။ မွန်လယ်ရုပ်ရှင်မှာအဓိကတရုတ်ဆောင်ဖြစ်တဲ့တရုတ်မင်းသမီးလူအီဖေကဟောင်ကောင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုနှိပ်ကွပ်ခဲ့တဲ့ဟောင်ကောင်ရဲတွေကထောက်ခံကြောင်းလူမှုကွန်ရက်မီဒီယာပေါ်မှာရေးလိုက်ပြီးတဲ့နောက်ဖနစ်ခဲကဒီလှုပ်ရှားမှုကနဦးစဖြစ်လာခဲ့တာပါ။ဒါ့အပြင်ဒီရုပ်ရှင်ရိုက်ကူးရေးအတွက်တရုတ်ရှင်ချင်းပြည်နယ်ကအစိုးရအဖွဲ့အစည်းတွေကိုကျေးဇူးတင်ကြောင်းဖော်ပြချက်တွေထွက်လာပြီးတဲ့နောက်ပြည်နယ်ရင်းမှာဝိကတိုင်းသားတွေပေါ်မှာတရုတ်ကနှိပ်ကွပ်နေတဲ့ရှင်ချင်းပြည်နယ်နဲ့ပတ်သက်တဲ့ကိစ္စနဲ့လည်းတော်တော်လေးဝေဖန်မှုထွက်ခဲ့ပါသေး။ဒါကြောင့်လည်းခုလိုမူလန်ရုပ်ရှင်ကားပေါ်မှာစန့်ကျင်တပိတ်မောက်တာကိုဟောင်ကောင်ဒေသခံတို့ကထောက်ခံကြတာပါ။အ
ဲ角色係正義，但係講出嚟去講支持
誒。စကားမှာတော့မူလန်ဇယုတ်ကတကယ်ကိုအမှန်တရားပဲကပါ။ဒါပေမဲ့အဲ့နေရာမှာတရုတ်ဆောင်တဲ့မင်းသမီးလူကရဲတွေရဲစမှုကိုထောက်ခံနေ။နောက်ပြီးဟောင်ကောင်မှာရဲတွေလုပ်နေတဲ့ရဲဆက်ကြမ်းကြုတ်မှုတွေကတကယ်ကိုတရားမဲ့ပါရဲ့။ဒါကြောင့်မလို့သူကသူတရုတ်ဆောင်တဲ့မူလန်ဇယုတ်နဲ့တကယ်ကိုတခြားစီပါ။ဒီဇယုံမှာဝင်တရုတ်ဆောင်တာတတော်ကိုကြည်ရဆိုပါတယ်လို့အသက်55နှစ်ရွယ်အင်ရှင်မရှယ်လီလိုကပြောသွားပါတယ်။ဟောင်ကောင်ရဲတွေကိုထောက်ခံကြမင်းသမီးလူကမနှစ်တုန်းကလူမှုကွန်ရက်တစ်ခုပေါ်မှာရေးခဲ့တာပါ။ဟောင်ကောင်ရဲတွေကိုထောက်ခံနေရှင်တို့အားလုံးကျမကိုတိုက်ခိုက်နိုင်ပါတယ်။ဟောင်ကောင်အတွက်ကတော့ရှက်ဖွယ်အတီးပါလို့သူကရေးသွားခဲ့တာပါ။ဒီလိုမျိုးငင်းပွားစရာရှိရဲ့ရှင်ချမ်းပြည်နယ်မှာရုပ်ရှင်သွားရိုက်ခဲ့တာကလည်းမူလန်ရုပ်ရှင်စကားတွေဝေဖန်စရာဖြစ်ခဲ့တာပါ။ဒေသခံတိုင်းသားတွေဖြစ်တဲ့ဝီဂါမွတ်စလင်တွေကိုနှိပ်ကွပ်နေတယ်လို့သူတို့ကိုပညာပေးစခန်းလို့ခေါ်တဲ့အကျဉ်းထောင်တွေမှာထားပြီးတော့အုံနောက်စီးတဲ့ဝါရဖြန့်ချီရေးတွေတရုတ်အစိုးရကလုပ်တယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ထားတာပါ။တရုတ်အစိုးရကတော့ဒါတွေဟာဒေသခံတွေအတွက်ပညာရေးအသက်မွေးဝမ်းကြောင်းဌာနတွေဖြစ်ပြီးတော့အခုလိုဆွဆွဲတာတွေဟာတရုတ်စန့်ကျင်ရေးအုပ်စုတွေရဲ့လုပ်ရည်လို့တုံ့ပြန်ထားပါရဲ့။အခုဒီမူလန်ရုပ်ရှင်နဲ့ပတ်သက်လို့ Disney ကိုမှတ်ချက်တစ်စုံတရားပေးဖို့ Writer သတင်းဌာနကဆက်သွယ်ပေးမယ်ချက်ချင်းတုံ့ပြန်မှုမရပါဘူး။မူလန်ရုပ်ရှင်ကိုဒေါ်လာတန်း200အကုန်ကျခံပြီးရိုက်ကူးခဲ့တယ်လို့သိရပြီးတော့အစတုန်းကတော့ဒီမက်လာမှာရုံတင်ဖို့စီစဉ်ထားတာပါ။ဒါမဲ့လည်း COVID-19 ကပ်ရောဂါအခြေအနေကြောင့်ရုပ်ရှင်ရုံတင်ရေးနှောင့်နှေးသွားခဲ့ရပါတယ်။အဲဒီနောက်မှာတော့ရုပ်ရှင်ရုံကိုမတင်တော့ဘဲနဲ့ Disney ကုမ္ပဏီရဲ့ Disney Plus online ရုပ်သံမှာပြမယ်လို့ Disney ကပြီးခဲ့တဲ့လကပဲကြေညာထားပါတယ်။ရုပ်ရှင်ကြီးကတော့တရုတ်ပြည်မှာဒီမှာစက်တင်ဘာ17ရက်နေ့နဲ့ဟောင်ကောင်မှာစက်တင်ဘာ18ရက်နေ့တွေမှာပြသဖို့စီစဉ်ထားပါတယ်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။စက်တင်ဘာလ14ရက်တနင်္လာနေ့အတွက် VOE မြန်မာပိုင်းကနေထိပ်ကျမ်းရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မွန်ကတလက်ကြေညာပါအောင်မယ်ရှင်။ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချင်မှထိရောက်နိုင်မှာဖြစ်ပါတယ်။ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချင်မှထိရောက်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်။လူတွေအနေနဲ့ကိုဗစ်ကပ်ရောဂါရှိနေချိန်မှာဘယ်လိုသတိထားကာကွယ်နေမလဲဆိုတာကိုသဘောပေါက်ချိန်ကျမှကပ်ရောဂါကြီးအဆုံးသတ်မှာဖြစ်မယ်လို့သူကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းမှာလောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ35ယောက်ထက်မနည်းရှိသွားပါပြီ။ San Francisco, Seattle နဲ့ Portland မြို့တွေအပါအဝင်အနောက်ဘက်ချမ်းဒေသမှာမိခိုးလုံးတွေဖုံးထွန်းနေပြီးတချို့နေရာတွေမှာဆိုရင်လေထုအရေးအသွေးဟာချမ်းမာရေးနဲ့မညီညွတ်တဲ့အဆိုးဆုံးအဆင့်မှာရှိနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းကရခိုင်ချင်းမြို့တိုင်းနဲ့ရခိုင်လူမှုအကြမ်းဝိုင်းတွေဟာစစ်ပွဲတွေအတွင်းတရားလက်လွတ်တပ်ဖြတ်ခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးသွားတာတွေညှဉ်းပန်းနှိပ်စက်ခံရတာတွေနဲ့အစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်ရတာတွေရှိနေပြီးတော့ဒါစစ်ရာဇဝဲမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝဲမှုတွေမြောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်လူခွင့်ရေးကောင်စီ43ချိန်မြောက်အစည်းအဝေးမှာလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကမြန်မာနိုင်ငံတွင်ကရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေရဲ့အခွင့်အရေးလူခွင့်ရေးဆရာအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာတင်သွင်းပြီးတော့ပြောကြားခဲ့တာပါ။ဂျပန်နိုင်ငံမှာတော့ယာဒုတာဝန်ကနေကျန်းမာရေးကြောင့်အနားယူမယ်လို့ကြေညာထားတဲ့ဝင်ကြီးချုပ်ရှင်ဇိုအာဘေနေရာမှာတာဝန်ယူဖို့အတွဲဝင်ချုပ်ယိုရှီဟီဒေဆူဂါကိုအာနာယ LDP ပါတီကရွေးချယ်ခဲ့ပါတယ်။ကိုဗစ်ကရောဂါလို့စိန်ခေါ်မှုတွေရှိနေပေမဲ့နိုင်ငံကိုတည်တည်ငြိမ်ငြိမ်ဖြစ်အောင်အုပ်ချုပ်သွားမယ်လို့မစ္စတာဆူဂါကကတိပြုခဲ့ပါဗျ။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မြန်မာ
This program has come to you from the Voice of America, Washington.